ဒီကနေ့မြန်မာနှစ်1389ခုတော်သလင်းလာပြည့်ကျော်5ရက်ခရစ်နှစ်2015ခုအောက်တိုဘာလ3ရက်စနေနေ့ယနေ့ဖို့မှာချမ်းမြေ့ရန်ဤသာတွင်ဝဲချမ်းမြေ့စေရန်တတိပဒံကျင့်မြတ်တို့ကိုကျင့်ကြံပွားများကြိုးစားအားထုတ်၍နေကြကုန်သောယောဂီတော်စင်တို့အားဟောကြားအပ်သောမင်္ဂလာတရားတော်အပိုင်းသုံးသိပမင်္ဂလာအပိုင်းတစ်ကအသေဝနာဇဘာလာနာမင်္ဂလာပန္တိတာနေသသေဝနာမင်္ဂလာပူဇာဇပူဇနီယမင်္ဂလာဆိုအပိုင်းတစ်ထဲမှာ၃ပါးပူဇင်ဟောကြားပေးခဲ့ပြီမင်္ဂလာတရားအပိုင်းနှစ်မှာကြတော့ပฏิရူပဒေသဝါဒမင်္ဂလာပုပ္ပေသကတဗုံညတာမင်္ဂလာအတ္တတံမာပဏိတိမင်္ဂလာဆိုပြီးတော့မင်္ဂလာ၃ပါးဟောကြားပေးခဲ့ပြီ။အခုအပိုင်း၃မှာအရင်တစ်ပတ်ကဘာဟုသစ္စာမင်္ဂလာအကြောင်းဟောတာနှစ်ရက်ခွဲဟောတာလားများသွားတယ်နော်။ပြောစရာတွေများလွန်းလို့ဟောစရာတွေများလွန်းလို့တရားထက်မပြီးလို့နှစ်ပိုင်းခွဲဟောခဲ့။အဲ့ဒီဘာဟုသစ္စာမင်္ဂလာလည်းပဲပြီးသွားပြီဆိုတော့ဒုတိယမင်္ဂလာသိပ္ပမင်္ဂလာအကြောင်းဒီနေ့ဟောမယ်။ဘာမင်္ဂလာလဲလဲသိပ္ပမင်္ဂလာတဲ့ဘာဟုသစင်စသိပင်စဝိနယောစသူသိခိတောသူဘာတိတာစယာဝါစအေတံမင်္ဂလမုဒ္ဓမံအကြမြင်ဘူးသူတ္တများခြင်းသည်လည်းပဲကြည်ပွားကြောင်းချမ်းသာကြောင်းမင်္ဂလာတရားတော်ပါပဲတဲ့ထို့အတူပဲလက်မှုအတတ်အတ္တပညာတစ်ခုခုကိုကျွမ်းကျင်ခြင်းသည်လည်းပဲသိပ္ပံစသမှုလက်မှုပညာတစ်ခုခုကိုကျွမ်းကျင်ခြင်းသည်လည်းပဲကြည်ပွားကြောင်းချမ်းသာကြောင်းမင်္ဂလာတရားတစ်ခုပါပဲတဲ့ဝိနယောစသူသိခိတောကိုကျင်တရားတွေကိုကောင်းစွာသင်ယူခြင်းကျင့်ကြံခြင်းသည်လည်းပဲကြည်ပွားကြောင်းချမ်းသာကြောင်းမင်္ဂလာတရားတစ်ခုပါပဲတဲ့သူဘာတိတာစယာဝါစာချိုးသားတဲ့ဇကားတွေကိုပြောဆိုတတ်ခြင်းသည်လည်းပဲကြည်ပွားကြောင်းချမ်းသာကြောင်းမင်္ဂလာတရားတော်ပါပဲဆိုပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဒီခါသာမှာမင်္ဂလာတရား၄ပါးဟောထားတော်မူခဲ့တယ်ဒါဒီ၄ပါးတည်းကဒုတိယမင်္ဂလာဖြစ်တဲ့သိပ္ပမင်္ဂလာကြောင်းဦးစင်ဒီကနေ့ပြောပြမယ်သိပ္ပဆိုတာအတ္တပညာတစ်ခုကိုကျွမ်းကျင်ခြင်းဘာတ္တပညာပဲဖြစ်ဖြစ်ပေါ့စမှုတ္တပညာပဲဖြစ်ဖြစ်လက်မှုအတ္တပညာပဲဖြစ်ဖြစ်ကျွမ်းကျင်ပြီဆိုလို့ချင်းတော့အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝကကြီးပွားဖို့ချမ်းသာဖို့ပဲရှိတယ်အတ္တပညာကိုမတတ်တတ်ဆိုရင်တော့ကျွမ်းကျင်ဖို့မလွယ်ဘူးပေါ့ဘယ်အတ္တပညာမဆိုလက်မှုအတ္တပညာပဲဖြစ်ဖြစ်နှုတ်မှုအတ္တပညာပဲဖြစ်ဖြစ်ဒီခြေတော်မူအတ္တပညာပဲဖြစ်ဖြစ်ကျွမ်းကျင်သွားပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝကတိုးတက်တော့တာပါပဲကြီးပွားတော့တာပါပဲဦးဇင်းတို့အရင်ဆုံးကတော့ဒီအတ္တပညာဒီသိပ္ပမင်္ဂလာအကြောင်းနေစာရီဖတ်တဲ့ခါမှာကိုဘာသာပြန်လာလည်းပဲလက်မှုအတ္တပညာ၌ကျွမ်းကျင်ခြင်းဒီလောက်ပဲဆိုတော့လက်မှုအတ္တပညာကျွမ်းကျင်တဲ့ပုဂ္ဂိုလ်ဆိုတာဦးဇင်းတို့ကလေးညာနဲ့သွားမြင်တာဘာသွားမြင်လဲဆိုတော့လက်သမားတွေပယံတွေပဲသွားမြင်တာနော်ဟုတ်လားလက်နဲ့လှုပ်ရတဲ့အလုပ်တွေမလားလက်သမားတွေတစ်သားတွေလွှာတွေနဲ့ဖြတ်ရတယ်ဆောက်တွေနဲ့ထွင်းရရေပေါ်တွေထိုးရဒီတတ်ပညာတွေကျွမ်းကျင်ရင်ကြီးပွားတယ်ဆိုတော့ဒီစားစဉ်းစားကြည့်တော့လက်သမားတွေပယံတွေဆိုတာဆင်းရဲသားတွေများတာနော်ဟုတ်တယ်မလားတစ်သေးတွေကလှုပ်စားလားစားဘူးအဲ့တော့လက်မှုတတ်ပညာကလည်းပဲလက်သမားမှာလည်းပဲသူကဆရာပိုင်းရောက်သွားရင်တော့ချမ်းသာပါတယ်နော်ပယံလည်းပဲဒီတိုင်းပဲနောက်လိုက်ဘွားကတော့တနေ့လို့တနေ့စားနေစားကလေးရပြီးတော့မသိုံတမဲ့ထမင်းစားတာပါပဲဒါပေမဲ့ဆရာဖြစ်သွားပြီဆိုလို့ရှင်တော့ကန်စိုက်တွေတိုက်ကြီးတွေလက်ခံနိုင်ပြီကိုကိုတိုင်ဥစည်းပြီးလုံနိုင်ပြီဆိုလို့ရှင်တော့အဲ့ဒီပုဂ္ဂိုလ်လည်းပဲကြီးပွားတာပါပဲချမ်းသာတာပါပဲနောက်ပြတော့ဒီသိပ္ပဆိုတဲ့အတ္တပညာတဲ့မှာလက်မှုတွေမဟုတ်ဘူးခြေမှုတွေလည်းပဲပါတယ်ဒီခန္ဓာကိုယ်နဲ့ ပြုတဲ့အတ္တပညာအမှန်တည်းအကုန်လုံးဒီသိဗ္ဗမင်္ဂလာထဲမှာထည့်ရနော်အရေးကြီးတယ်ဒီကနေ့ကမှလည်းပဲသိဗ္ဗံပညာသိဗ္ဗံပညာဆိုတာဒီစကားလုံးကလာတာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ပါဠိစကားလုံးကိုပဲအင်္ဂလိပ်လိုကတော့ science လို့ခေါ်တာပေါ့အခုမြန်မာတွေက science ကိုဘာသာပြန်တော့သိဗ္ဗံနဲ့တန်းကြောင်းတွေမှာဝိဇ္ဇာလိုင်းနဲ့သိဗ္ဗံလိုင်းဆိုရင်သိဗ္ဗံလိုင်းကပိုပြီးတော့တန်ဖိုးကြည့်တယ်မလားလူတွေပူပြီးတော့အထင်ကြီးတယ်သိပ္ပံလိုင်းကအောင်သွားတဲ့ကျောင်းသားတွေအလုပ်ရပြီဆိုရင်ပူပြီးတော့နေရာကောင်းနေရာတယ်ပတ်စံများများဝင်တဲ့နေရာတွေရတာနော်ဝိဇ္ဇာလိုင်းနဲ့သိပ္ပံလိုင်းမတူဘူးအဲဒါကြောင့်မို့ဒီသိပ္ပံပညာရှင်တွေခုခေတ်တည်ထွင်နေတဲ့ပညာရှင်တွေကလည်းပဲဒါပဲဒီအတ္တပညာတွေပဲသိပ္ပံပညာရှင်တွေကျွမ်းကျင်သွားတော့လည်းပဲသူတို့ကဘာကျော်ကြီးတွေဖြစ်မီလီယံနာကြီးတွေဖြစ်ဘီလီယံနာကြီးတွေဖြစ်ကြခုနကတော့ခြေမှုပညာဆိုတာတခြားမဟုတ်ဘူးယနေ့ခေတ်အာကသလောကမှာလေဘောလုံးလောကမှာဘောလုံးသမားတွေနာမည်ကြီးနေတဲ့ကမ္ဘာအကောင်ဆုံးမက်ဆီတို့စီရိုနယ်ရိုတို့ဒူလီတို့ကြားဘူးကြလားအဲကြားဘူးတယ်နော်ယောဂီတွေကအသက်အရွယ်ကြီးသွားလို့အာကသတွေစိတ်ဝင်စားနေတာမပြောတတ်ဘူးစိတ်ဝင်စားတဲ့လူတွေမေးကြည့်ဒီကနေ့ခေတ်နာမည်ကြီးဆုံးကအဲ့ဒီမက်ဆီနဲ့ရိုနယ်ရိုပဲကမ္ဘာအကောင်ဆုံးမက်ဆီက5ချိန်လောက်ရတယ်ရိုနယ်ရိုက4ချိန်လားမသိရသူတို့ဆိုလို့ရှိရင်သူတို့တတ်တာဘာတတ်ဘာလက်သမားမှမတတ်ဘာပင်ဘာပညာမှမတတ်ဘူးဒီခြေတော်လေးနဲ့ဘောလုံးကန်တာတခုပဲတတ်ဒါပေမဲ့သူတို့တတ်ထားတဲ့ခြေမှုပညာကဘလောက်အသုံးဝင်လဲလို့ဆိုရင်ဒီကနေ့သူတို့မီလီယံနာကြီးတွေဖြစ်နေပြီသူတို့ကိုအသင်းတွေကဘောလုံးကလပ်အသင်းတွေကဝယ်လို့ရှိရင်တန်ပေါင်းမြောင်များစွာပေးရတပတ်တပတ်ဆိုလို့ရှိရင်တန်ပေါင်းမြောင်များစွာရတာနော်ယူရူငွေတွေနဲ့ရတယ်သူတို့ဥရောပမှာဒါကစားနေကြတာဆိုတော့အဲ့တော့သူတို့ကြောင်ညာကတွေရတယ်ရုပ်တံကတွေရတယ်ကုန်ပစ္စည်းတစ်ခုကြောင်ညာခြင်းပြီဆိုလို့ချင်းဒီနာမည်ကြီးတဲ့ပုဂ္ဂိုလ်တွေငားမှကိုယ်ကုန်ပစ္စည်းကပေါက်တာဟုတ်တယ်မလားအဲ့တော့သူတို့ကိုပတ်စံနေပေးရပြီဒီကောင်လေးတွေဘဝကတေချာပြန်ပြီးတော့ဇာเจ้าတွေလိုက်ကြည့်လိုက်ရင်ဒီကောင်လေးတွေကစဉ်းစားလေးတွေစဉ်းရတော့လည်းပဲခြေမှုပညာကိုကျွမ်းကျင်လိုက်တော့တကဘာလုံးကသူတို့ကိုစိတ်ဝင်စားနဲ့ဆောင်ကြည့်ရတယ်ဒီဖန်သားပြင်တွေကသူတို့ကံမဲ့ရက်တွေဆိုလို့ရင်ဘောလုံးကွင်းထဲမှာလက်မှတ်တွေအလူရက်ဝယ်ရတာတယောက်ကိုဒေါ်လာ50လောက်ပေးရတယ်ဒါအောက်ဆုံးတန်းနေနော်ဒီတဲ့အစင်းမြင့်တန်းတွေဘာတွေကြည့်ရင်တော့ဒေါ်လာ100 200စသဖြင့်ပေးရတာအဲ့တော့သူတို့မှာဗာတက်လည်းမေးရင်လက်မှုပညာတော့မတတ်ဘူးဒီဘောလုံးသမားတွေခြေမှုပညာတော့ကောင်းကောင်းတတ်တယ်ဟုတ်လားဘလို့လိန်ရမယ်ဘလို့ခေါ့မယ်ဘလို့ကိုးသိမ်းရမယ်ကောင်းကောင်းတတ်တော့အော်သူတို့ဘဝတွေကြီးပွားသွားတာပဲချမ်းသာသွားတာပဲနော်မှန်ရဲ့လားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့38ပြာမင်္ဂလာတွေကသိပ္ပမင်္ဂလာနဲ့ပြည့်စုံတော့ဘယ်နိုင်ငံသားပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ကြီးပွားတာပါပဲချမ်းသာတာပါပဲနော်ဦးဇင်းတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတော်တွေကဗုဒ္ဓဘာသာဝင်တွေအတွက်ပဲကွက်ကွက်လီဟောခဲ့တာမဟုတ်ဘူးမှန်ရဲ့လားလူသားအလုံးတွေဟောတာခဲ့တာမြတ်စွာဘုရားနဲ့အညီကျင့်သုံးတဲ့လူသားမှန်ရင်ဘယ်နိုင်ငံကလူသားဖြစ်ဖြစ်ကြီးပွားတာပဲဘယ်ဘာသာဝင်ပဲဖြစ်ဖြစ်ကြီးပွားတာပဲနော်ဗုဒ္ဓဘာသာဝင်တွေဒီမင်္ဂလာနဲ့အညီကျင့်သုံးမယ်ဆိုလို့ကျင်တော့အဲ့ဒီဗုဒ္ဓဘာသာဝင်တွေလည်းကြီးပွားတာပဲမှန်ရဲ့လားနောက်ပြီးကြတော့အစူရောလောကမှာလေနာမည်တအားကြီးခဲ့တဲ့ခုတော့မရှိတော့ပါဘူးမိုက်ကယ်ဂျက်ဆင်ဆိုတာကြားဘူးကြတယ်မလားကြားဘူးပါတယ်ယောဂီသူတော်စင်တို့နဲ့အကေထဲလာမသိဘူးเนาะငငယ်တုန်းကလေဦးဇင်းတို့ကလေးပေါ့စားတုန်းကမက်ကဂျက်ဆင်အင်ကြီးတွေဟိုဟာတန်ကွင်းတွေနဲ့အဲဗီရိုတွေမှာတန်ကွင်းတွေနဲ့ဟိုဟာဇီးတွေနဲ့အများကြီးပဲတအားခေစားတာအဲ့ဒီမက်ကဂျက်ဆင်ဆိုတော့အဆိုတော်ပေါ့စတားကလည်းပဲအရင်တော့တအားဆင်းရတာပဲလူမဲလေးနီဂရိုလေးเนาะကပ်ပလီလူမျိုးလေးနောက်ပိုင်းကျတော့သူကဒီအကပညာလေးဗရိတ်ဒန်ဆိုလို့ခေါ်တာပေါ့ဘာမလဲတော့ဗရိတန်လို့ခေါ်တယ်ဗရိတန်ရှိတဲ့အကပညာသူကစပြီးတော့ထွင်ပြလိုက်တာကိုမှုပညာလေဟုတ်ရဲ့လားထွင်လိုက်တော့ကဘာကျော်သွားရောတကဘာလုံးကသူ့ကိုငှားကျင်တဲ့သူ့ live show ကြီးတွေကြည့်ကျင်ပြီဆိုလို့ချင်းအဲ့ဒီနိုင်ငံတကာကအကုန်လုံးစီမံပေးရလေရင်လေရင်တွေနဲ့ဝင်ကြီးတွေလည်းမနေဘူးအဲ့တော့ဘယ်နဲ့သွားသွား popular star ဖြစ်နေတာပဲနောက်ပြတအားချမ်းသာတော့တာနော်မီလီယံနာတထည်ကြီးတွေဖြစ်သွားတာဒါဘာအတ္တပညာကိုကျွမ်းကျင်လို့လဲလို့ဆိုရင်ဒီခန္ဓာကိုယ်နဲ့ဒ ဒါလှုပ်ရှားရတဲ့အကပညာကိုသူကျွမ်းကျင်သွားတယ်။မှန်ရဲ့လား။လက်မှုပညာဆိုတာလက်သမားပညာလောက်တင်မြင်လို့တော့မရဘူးနော်။လက်သမားပညာဟောကဘာကြောတဲ့ဆိုတော့မရှိပါဘူး။ဒါပေမဲ့အထိုင်းလေးရောက်ဟိုစားဝတ်နေရေးပြေးလဲတာတော့ပြေးလဲတာပေါ့။နောက်ပြီးကြတော့ဒီစားတော့ကုန်နေလေ။ခုခေတ်ဆိုလို့ရှင်နာမည်ကြည့်နေကဘာကြောတဲ့စားတော့ကုန်နေရှိတယ်။မက်ဒေါ်နဲလို့KFC တို့ကြားဘူးကြတယ်နော် KFC ကြကြော်ဆိုရင်တကဘာလုံးကလူတွေကြိုက်ကြတာဒီ KFC ကြကြော်ကိုကြော်နီးပြုတ်လုံနီးအတတ်ပညာကိုကျွမ်းကျင်တဲ့အဲဒီအမေရိကန်ကတထေးကြီးတယောက်ကစပြီးတော့ထွင်ပြီးဖြန့်တက်လာတာအခုသူ့လုပ်ငန်းကြီးကကဘာတိပေါက်ထွက်သွားတာဟုတ်ရလားကဘာတိပေါက်သွားတာအဲ့ဒီလူကြီးလည်းပဲမီလီယံနာကြီးဖြစ်သွားတာပဲကြီးဝသွားတာချမ်းသာသွားတာမက်ဒေါ်နယ်မုတ်နေလည်းပဲဒီတိုင်းပဲသူက fast food လို့ခေါ်တာပေါ့အလျင်မြန်စားသုံးလို့ရတခြားအရေးဆိုလို့ရင်ချက်ရတာပြုတ်ရတာကြောရတာလောရတာနည်းနည်းအချင်းကြတယ်ဒီမုံနေကတိတ်မကြဘူးသူတို့ကလူနဲ့လှုပ်တာလည်းမဟုတ်ဘူးစက်တွေနဲ့လှုပ်တာအားရက်ကဘာအရရမှရှိတယ်နိုင်ငံတိုင်းမှရှိတယ်အဲ့ဒီမုံဆိုင်ခွဲကြီးတွေနော်ဦးဇင်းတို့မြန်မာနိုင်ငံကတော့ဒီမိုကရေစီရတာနောက်ကြလို့ခုမက်ဒေါ်နယ်ကတော့ရန်ကုန်ရောက်နေပြီပြောတယ် KFC လည်းပဲရောက်တန်ကြတယ်နော်ရောက်နေပြီမန်လေးတွေတော့မရှိသေးဘူးအဲ့တော့ဘယ်နိုင်ငံဘယ်လူမျိုးမဆိုစားသုံးလို့ရအောင်သူတို့ကဒီစီမံပြီးတော့ပြုတ်လို့တာလားအဲ့ဒီချက်နှီးပြုံနှီးအတတ်ပညာကိုကျွမ်းကျင်ကြတော့ကဘာကျော်တထေးကြီးတွေဖြစ်ကြတာပေါ့ကြီးပွားကြတာပေါ့ချမ်းသာကြတာပေါ့အောင်မြင်ကြတာပေါ့တိုးတက်ကြတာပေါ့မှန်ရဲ့လားဒါကအစားတော့ဘိုင်နောက်ကျလက်မှုပညာနောက်တစ်ခုရှိသေးတယ်ဟိုလက်ဝတ်ထိုးတဲ့ကေပေါ့စာကြီးတွေလေမိုက်တိုက်ဆန်တို့ဘာလို့ကြားဘူးကြလားမူဟာမက်အာလီတို့အာဂဇာဝါနာပါတဲ့လူတွေဆိုကြားဦးလိမ့်မယ်နော်သူတို့ဆိုလို့ချင်းလည်းပဲလက်ဝတ်တစ်ပွဲတစ်ပွဲကျင်းပဖို့ရတဲ့ဒေါ်လာကိုတန့်ချီပေးရတာနည်းနည်းနှောင်းတော့ပေးလို့မရဘူးသူတို့တတ်တဲ့လက်ဝတ်အတတ်ပညာလက်သီးထိုးအတတ်ပညာလည်းပဲတန်ဖိုးကြီးလိုက်တာအဲ့ဒီဆင်းရဲသားမိုက်တိုက်ဆန်လေးကနောက်ပိုင်းကျတော့မီလီယံနာကြီးချမ်းသာတဲ့ကမ္ဘာချမ်းသာတဲ့ပုဂ္ဂိုလ်ဆင်းဝင်သွားတာနော်ဒါဘာကြောင့်လဲလို့ဆိုလို့ရှင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တိဗ္ဗလို့ခေါ်တဲ့လက်မှုခြေမှုကိုမှုအတတ်ပညာတွေကိုကျွမ်းကျင်ကြလို့တဲ့မှန်ရဲ့လားဒီတိုင်းပဲဦးဇင်းတို့မြန်မာနိုင်ငံမှာလည်းပဲလေအနုပညာလောကမှာဒီလက်မှုပညာတွေကျွမ်းကျင်တဲ့လူတွေရှိတယ်ယနေ့ခေတ်နာမည်အကြီးဆုံးအောင်မြင်ဆုံးလူကြိုက်အများဆုံးဒေဂီတာအဖွဲ့ကြီးတစ်ခုရှိရလေ IC ဆိုလားIron Cross ကြားဘူးကြလား Iron Cross တဲ့ကဂီတာတီးတဲ့လီဂီတာတီးတဲ့အမျိုးသားတယောက်သိလားချစ်ဆန်းမောင်လေမကြည့်ဘူးလား IC show တွေပါလေအိမ်ဒီမှာကြည့်ဘူးလားပါလေနော်သူတို့ live show ကြီးတွေတော့သွားပြီးတော့လူငယ်နဲ့တွေ့ဝေပြီးတော့ကြည့်ဘူးချင်မှကြည့်ဘူးအိမ်ဒီမှာသူတို့ CD ကွေတွေ VCD ကွေတွေရှိတယ်မလားကြည့်ဘူးပါလေနော်အဲ့တည်းမှာလေဂီတာတီးတအားကျွမ်းတဲ့ချစ်စမ်းမောင်ဆိုတာပါဘူးလားမြန်နန္ဒာတချင်းနေမှဆိုလို့ရှိရင်သူတီးလိုက်တာဂီတာကြီးအောက်ချပြီးတော့အပေါ်ကနေပြီးတော့ကီးဘုတ်တီးနီးတီးတာအော်ဂင်စမ်းရတီးနီးတီးတာဘယ်လောက်ဒီကျွမ်းလဲဆိုတာနော်အဲ့ဒီချစ်စမ်းမောင်ဆိုတဲ့လိဂီတာပညာရှင်ကအရင်တုန်းကဘဲရမှန်နေတော့တော်သားဗျဟုတ်လားအေယော်ဒီတိုင်းကကရင်ရွာလေးကတော်သားလေးစစ်စစ်လေးငငယ်တုန်းကတားဆင်းရတာတဲ့ဂီတာမဝယ်နိုင်လို့မို့တော့မှာပဲအဲ့ဒီဝါလုံးလေးတွေခုတ်ပြီးတော့သူ့အသူကြီးနန်းကျိုးလေးတွေတက်ပြီးတော့သူ့အသူရှောက်တီးရတာအဲ့လိုတီးရင်တီးနေဝါနာတားပါမန်တီးလို့မို့သူ့ရဲ့ဆရာဒုံမင်းတီးတဲ့ဆရာနေပြီးတော့တဖြည်းဖြည်းနဲ့ဒုံမင်းတီးနေလေးတွေသင်ပေးသင်ပေးပြီးတော့ဟိုနန်းဒီနာမင်္ဂလာဆောင်ပွဲလေးတွေလူပွဲလေးတွေငှားပြီးဆိုလို့ရှင်သူ့ခော့ခော့သွားရတယ်ကလေးဘွားတဲ့တ냐တ냐လိုက်ပြီးတော့တီးပေးပြီးဆိုရင်သူကတီးက30ရတယ်သူတို့ခက်တော့နော်30မြန်မာငွေ30ပေါ့အဲ့ဒီကနေပြီးတပြေးပြေးနဲ့ဒီကလေးကကေတာကိုအယူမှု crazy ဖြစ်တာကို crazy ဖြစ်တော့သူ့အမားကနေပြီးတော့ရန်ကုန်ခေါ်ပြီးတော့ကြောင်းထားပေး6တန်း9တန်းလောက်ရတော့ရန်ကုန်ရွှေ့ပြီးတော့ကြောင်းထားပေးအဲ့ဒီကနေမှတဆင့်ကြောင်းထားရင်ကေတာပညာအသင်ခိုင်းတာကွယ်လွန်သွားတဲ့တေးဆရာကေတာဆရာကြီးစောပွက်မှုစောပွက်မှုထံအပ်ပြီးတော့သင်ခိုင်းလိုက်တာဒီကနေ့အချိန်ကြတော့မြန်မာပြည်မှာမြန်မာနိုင်ငံမှာပြိုင်ဆန်ရှားဂီတာဆရာကြီးဖြစ်သွားပြီ။သူ့လောက်ဂီတာတီးကျွမ်းတဲ့လူမြန်မာနိုင်ငံမှာတယောက်မှမရှိဘူး။ ကတာကိုရှေ့လည်းပဲတည်တယ်အတဲလည်းတည်တယ်ပြောင်းပြန်လည်းတည်တယ်နောက်ပြန်လည်းပဲတည်တယ်ဟုတ်လားအထက်အောက်တွေရောအကုန်လုံးမျိုးစုံသူကတာလက်ဆန်းပြကန်တွေယောဂီတွေလည်းကြည်ဘူးတယ်ဥစဉ်တို့လည်းကြည်ဘူးတယ်နော်အဲ့ဒါလက်မှုပညာကိုချက်စမ်းမောင်းတအားကျွမ်းကျင်သွားတော့သူ့ဘဝအောင်မြင်သွားပြီဗမာပြည်မှာတောသားဆိုပေမဲ့ဒီဘဝတွင်မြန်မာပြည်ရဲ့အထင်ကရထိတ်တန့်ကတာသမားကြီးဖြစ်သွားတယ်ပိုင်ဆိုင်ရလည်းပဲချမ်းသာသွားပြီဒီနေ့ဆိုလို့ရင်သူတို့ပိုင်ဆိုင်တဲ့စတူဒီယိုခန်းနေကိုပိုင်စတူဒီယိုခန်းနေပိုင်သွားပြီเนาะသူတို့အဖွဲ့ကြီးကို Iron Cross အဖွဲ့ကြီးကိုငားကျင်လို့ရင်တညတညသိန်း250လောက်ပေးရတဲ့ကြောက်ဘူးကြလားဒါ live show တွေကသူတို့ကနှစ်ပတ်တစ်ခါလောက်လုပ်နေတာတနင်္ဂနွေလုံးပတ်သွားရန်ကုန်မှာလှုပ်လိုက်မန္တလေးမှာလှုပ်လိုက်မြကြီးနားမှာလှုပ်လိုက်တောင်ကြီးမှာလှုပ်လိုက်သူတို့ပြိတ္တာတွေကလည်းတနင်္ဂနွေလုံးတနင်္ဂနွေလုံးအဲ့ဒါအုံကြောကြအားပေးကြတာသူတို့ရဲ့ပညာတွေကိုလေးစားကြတာချစ်ခင်ကြအားပေးကြတာဒီကနေ့သူတို့တအားချမ်းသာသွားပြီမှန်ရလားအဲ့တော့လက်မှုပညာကိုကျွမ်းကျင်တဲ့အတွက်ကြောင့်မို့အဲ့ဒီ Iron Cross Divine မှာပါတဲ့အဲလက်ဂီတာသမားတွေရော Bass ဂီတာသမားတွေရော Keyboard သမားတွေရော Drum တွေရောအကုန်လုံးတတိတွေဖြစ်ကုန်ပြီနောက်ပြတ်တော့နှုတ်မှုပညာနှုတ်နဲ့ဆိုရတဲ့အလုတ်ဒီကျွမ်းကျင်တဲ့ပုံကူတွေလည်းပဲဒီတိုင်းပဲတကယ်ကျွမ်းကျင်တဲ့အဆင့်ရောက်တာပြီဆိုလို့ရှင်ကြီးပွားကြတယ်ချမ်းသာကြတယ်အောင်မြင်ကြတယ်တိုးတက်ကြတယ်အဲ့ဒီ IC ဖွဲ့တဲ့မှာပဲဒီကနေ့ဂီတာလောကမှာအောင်မြင်ဆုံးအဆူတော်ကြီးရောကာကြီးလေးဖြူဆိုတာပါတယ်မလားလေးဖြူတို့ကလည်းမျိုးသားတွေမဟုတ်ဘူးတောင်ကြီးအင်းလေးကအင်းရရွာမကတောသားတွေနော်တောသားတွေလေးဖြူနဲ့အငယ်ငငယ်တော့ရှိုးတွေပါလေရှိပြီဆိုလို့ရှင်နဲ့ဝင်ပြီးတော့ယုံကြည်ဝင်ပြီးတော့ကြည့်ဖို့ယုံကြည်မပေးနိုင်လို့ပြင်မကနေထိုင်းနိုင်ပြီးနားထောင်ရတယ်နော်တချင်းတွေတအားဝါနာပါတယ်အဲ့ဒီလူကလေးတွေကကြိုးစားလိုက်တာဒီနေ့ခင်မှာတော့မြန်မာနိုင်ငံမှာထိတ်ဆုံးရောက်ပါပြီလေးဖြူတဲ့ပြိတ္တများတဲ့အဆိုတော့ဒီနေ့ခင်တယောက်မှမရှိတော့မှန်ရဲ့လားခုဆိုလို့ရှင်တာအောင်မြင်ဆုံးဖြစ်သွားပြီသူတို့ဘွယ်ကြီးကတအားချမ်းသာသွားကြတခါဥစဉ်ကြောက်ဘူးတယ်မန္တလေးတကြံမန္တန်မှာဆိုတော်လေးပြူကိုငားဘူးပါတဲ့ကြီးရတောင်းတာတညကိုသိမ့်တရာတဲ့တောင်းတာနော်နည်းနည်းနော်နော်ပဲတချင်းလေးအလားတနားကြီးလောက်နှစ်နားကြီးလောက်ဆိုပြီးတော့သိမ့်တရာလောက်ရသူတို့ရဲ့နှုတ်မှုပညာတအားကျွမ်းကျင်တဲ့အစဉ်ရောက်သွားပြီဆိုတော့တန်ဖိုးတွေတအားကြီးသွားပြီဟုတ်တယ်မလားအဲ့တော့သူတို့ဘဝချမ်းသာတော်တာဗောအကြီးဘဝတော်နေရင်းညာချင်းအခုဆိုရင်ကြောညာသေးလည်းပဲရရတယ်တကယ်လို့ဆိုသူတို့ယုတ်ကြည်တွေကဘာမှကြည်ကျင်စရာမကောင်းဘူးမင်းသားတွေလိုချောတာလည်းမဟုတ်ဘူးเนาะတိုးတော်လည်းပဲလူတွေကတဲတဲလို့ပဲသူတို့ဆိုလို့ချင်းဒါကြည်ကျင်ကြတယ်နားထောင်ကြညာတယ်ချစ်ကြခင်ကြအားပေးကြနေရင်းညာချင်းဘဝမှာကြီးဘဝကြချမ်းသာကြတာဒါနှုတ်မှုပညာကိုကျွမ်းကျင်တဲ့အတွက်ကြောင့်မို့နှုတ်မှုပညာကိုကျွမ်းကျင်တဲ့သိပ္ပမင်္ဂလာနဲ့ပြည့်စုံတဲ့အခါမှာပြည့်စုံတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဘယ်ပုဂ္ဂိုလ်မဆိုကြီးပွားတယ်ချမ်းသာတယ်ဆိုတာဒီနေ့ခေတ်အဲ့ဒီပုဂ္ဂိုလ်တွေရတာသက်တည်ပြရတာပဲเนาะနောက်ပြတော့ရုပ်ရှင်လောကမှာလေအောင်မြင်နေတဲ့ဟွာကြီးဗါတဲ့ဟာတာမင်းသားကြီးတယောက်ရှိတယ်နိုင်ငံခြားအင်္ဂလန်မှတ်တာပဲမစ္စတာဘင်းဆိုတာကြားဘူးလားမစ္စတာဘင်းဆိုတာသူကစကားတခွန်းမှမပြောဘူးသူတရုတ်ဆောင်တဲ့ကားတွေကြည့်ကြည့်ဒီမျက်နှာမူရကိုယ်မူရလက်မူရခြေမူရလေးတွေကြည့်တာနဲ့အော်တိုမက်တစ်ပြိဋ္ဌာန်တွေကသဘောပေါက်ပြီးရည်ကြရတာနော်တဟီတဟာတခီတဟာနဲ့ရည်ရတာအဲ့ဒီမစ္စတာဘင်းကြီးလည်းပဲဒါအောင်မြင်သွားတော့တအားချမ်းသာသွားဟိုအစင်းတို့မမီတဲ့ခေတ်တုန်းကလည်းပဲဟာတာမင်းသားကြီးတယောက်ရှိဘူးတယ်လေအင်္ဂလိပ်ချာလီချက်ပလင်းဆိုတာကြားဘူးကြလားသူလည်းပဲဒီတိုင်းပဲဘာစကားတခွန်းမှပြောရမို့သူကားတွေကြည့်ကြည့်လိုက်လားနော်ကြီးနေရတာပဲဒါတရုတ်ဆောင်ချင်းအတတ်ပညာကိုမှုအတတ်ပညာကိုသူတို့ကျွမ်းကျင်တဲ့အခါမှာသူတို့ဘဝတွေအောင်မြင်သွားကြတယ်ကြီးဝသွားကြတယ်ချမ်းသာသွားကြတယ်တဲ့နောက်ပြတော့တရုတ်ပြည်ကအောင်မြင်တဲ့မင်းသားတွေရှိသေးတယ်ဘရော့စ်ဝီလီတို့ဂျက်ကီချန်တို့ဟုတ်ရဲ့လားသူတို့ဆိုလို့ရှိရင်လည်းပဲဒီကွန်ဖူတိုင်းပညာတွေကိုသူတို့ကတစ်ဖက်ကန့်ကကျွမ်းကျင်တာ ਉਹ ကျွမ်းကျင်တော့ဘရုစလီတို့ဆိုတာအောင်မြင်လုံးအားကြီးလို့မနာလိုပြီးတော့လောက်ကြံတက်ပြတ်ခံရလို့တည်သွားတာနှုတ်မို့ဆိုဒီတဲ့အောင်မြင်မှာနော်သူတို့ဘဝတွေတအားတိုးတက်သွားတာဟိုးအမေရိကတိုက်ထိပ်သွားပြီးတော့နာမည်ကြီးတာ အာဂျဂီချန်တို့လည်းပဲဒီတိုင်းပဲကွန်ဖူပညာတွေတိုင်းပညာတွေကိုသူတို့ကကျွမ်းကျင်တာဟုတ်တာမန်ကျွမ်းအောင်တော့မရဘူးပေါ့တကယ်ကျွမ်းကျင်တဲ့အစဉ်ဆရာစင်ရောက်သွားပြီဆိုလို့ရှင်တော့အဲ့ဒီပုဂ္ဂိုလ်တွေရဲ့ဘဝကနေခြင်းညာခြင်းပြောင်းလဲသွားတယ်တဲ့ဒါကယနေ့ခေတ်လက်ရှိကြီးပွားနေတဲ့ပုဂ္ဂိုလ်တွေအကြောင်းပေါ့လေဒီတိုင်းပဲတဲ့ယောဂီပုဂ္ဂိုလ်ရဲ့လူဖြစ်လာပြီဆိုလို့ရှင်လည်းပဲယောဂီတွေလည်းပဲကျွမ်းကျင်ရမယ့်အလုပ်တွေရှိတယ်ဟုတ်ရလားယောဂီတွေကျွမ်းကျင်ရမယ့်အလုပ်တွေကတော့ဘာတွေလဲလို့မေးရင်ဘာဝနာကိုအာထုတ်လို့ဒီလိုပြုပါလေတတိပဒံဆောင်ဖို့တွေယောဂီတွေမနှက်တိုင်းဆိုတယ်မလားအဲ့ဒါမှပါတယ်လीယောဂီတွေကျွမ်းကျင်ရမယ့်လို့ကအဲ့ဒါပဲဘာဝနာအာထုတ်တော့မယ်ဆိုလို့ချင်းနံပါတ်၁ဘယ်နေရာတွေချင်းကရမလဲလို့ဆိုရင်တောတောင်အရေးတစ်ပင်ရိတ်တိတ်ဆိတ်ရာမှာနေတဲ့တော်ရိတ်တောင်ရိတ်တွေတစ်ပင်ရိတ်တွေတိတ်ဆိတ်တဲ့နေရာတွေကိုရွေးချယ်ပြီးတော့နေတတ်ရမယ်ဒါကိုယ့်ရဲ့တရားအလုပ်အထုတ်တဲ့နေရာမှာကျွမ်းကျင်ရမယ့်အရာတွေပေါ့နောက်ပြီးကြတော့ထိုင်တဲ့အခါမှာတင်းပြင်းခွေကခါဖြောင်းကငိမ့်စွာထိုင်ပါလေတဲ့တင်းပလင်းခွေပြီးတော့ထိုင်ရတယ်ခြေတော့ဒီတစ်ဖက်နဲ့တစ်ဖက်ထပ်မထားရဘူးရှေ့နဲ့နောက်နဲ့ရှက်ပြီးတော့ထိုင်ရတယ်ဒါမှကြာကြာအထုတ်နိုင်ကြာကြာထိုင်နိုင်နောက်ပြီးကြတော့ခါကလည်းပဲကိုယ်မထိုင်ရဘူးတဲ့တရားထိုင်လို့ကျင်ဘယ်လိုထိုင်ရမလဲခါဆန့်ထိုင်ရမလားခါကုန်းထိုင်ရမလားခါဆန့်ထိုင်ရင်ခါကိုဖြောင်းဖြောင်းတန်တန်ထားပြီးတော့ထိုင်ရတယ်တဲ့မလုံမရှားကြောက်ရွံ့လာခေါင်းထားတက်မက်စီတဲ့ကြောက်ရွံ့ကဲ့သို့ခေါင်းထားရလည်းပဲတက်တက်မမရှိရမယ်မလုံမရှားဖြစ်ရမျက်စိမိတ်လျက်လက်နှက်ဖက်ရင်ခွင်ထက်မှထားပါလေမျက်စိရလည်းပဲသာသာရရဖော့ပါလေမိတ်ထားပြီးတော့လက်နှက်ဖက်ကိုရင်ခွင်ထက်မှထားရမယ်ယောဂီတွေတက်မှအတတ်ပညာတွေနော်နောက်ပြတော့ရှုစရာ၌စိတ်ကိုစိုက်ဥတိုက်ထားပါလေမိမိရဲ့စိတ်ကိုဘယ်ကိုထားရမှာလဲရှုစရာအာယုံဖြစ်တဲ့ချက်တဝိုက်ဝမ်းပိုက်မှာစိုက်ပြီးတော့ထားရမယ်ပြီးတော့ကဘာတွေကိုရှုရမှာလဲလို့မေးလို့ရင်ဖောင်းနာပိန်နာအစဖြာပေါ်ရာရှုပါလေဖောင်းနေပိန်နေထိုင်နေထိတဲ့ရားတဲ့နားတဲ့ကျင်းတဲ့ထုံနေညောင်းနေစသည်အပြင်အကုန်လုံးပေါ်ရပေါ်ရဒီလိုက်ပြီးတော့ရှူရမယ်တဲ့စိတ်ပြေးစိတ်လွင့်မထိန်နဲ့အသင်ရှူပါလေစိတ်တွေလွင့်သွားပြီးပြေးသွားပြီးဖောင်းမှုပိန်မှုကိုဖောင်းနေပိန်နေရှူနေတဲ့အခါမှာစိတ်တွေလွင့်သွားပြီးထွက်သွားပြီးဆိုလို့ရှိရင်အဲ့ဒီစိတ်တွေပြန်မဆွဲနဲ့တဲ့မဆွဲဘဲနဲ့ဘာလို့ရမလဲဆိုအလိုက်တင်လေးပြေးရင်ပြေးတယ်လွင့်ရင်လွင့်တယ်ထွက်ရင်ထွက်တယ်လို့ပဲရှူပေးပါကြံစည်စဉ်းစားတွေးစိတ်များမမရှူပါလေခါလေးကြတော့ဖောင်းနေပိနေလို့မှတ်နေတဲ့အခိုင်မှာတွေးတဲ့စိတ်တွေကဝင်လာလို့ရှင်အတွေးတွေနောက်ယောဂီကပါသွားတတ်တယ်เนาะအဲ့တော့အဲ့ဒီလိုမပါရဘူးတဲ့ကြံစည်စဉ်းစားတွေးစိတ်တွေပေါ်လာပြီဆိုလို့ရှင်လည်းပဲကြံစည်တယ်စဉ်းစားတယ်တွေးတယ်ဆိုပြီးတော့ရှုပေးပါတဲ့နာရာကျင်နာညောင်းညာတာတေချာရှုပါလေထိုင်နာကြလာလို့နာမှုကျင်မှုတွေပေါ်လာပြီညောင်းညာတာတွေပေါ်လာပြီဆိုလို့ရှင်လည်းပဲဇိုးကနေဇောက်ကနေမျိုးကနေပြကနေပြင်းမပြင်းနဲ့တဲ့အဲ့နာမှုကျင်မှုလေးတွေရဲ့သဘာဝလက္ခဏာညာမှုညာမှုလေးတွေရဲ့သဘာဝလက္ခဏာတာမညာလက္ခဏာတွေသိအောင်သေးသေးချာချာရှုပြပါတဲ့ထုံချင်းကြိုက်ခဲရာရန်လဲဆွဲမြဲရှုပါလေခုနဒီနာခြေတော့တွေဖိတာပြီဆိုလို့ရင်ထုံးလာပြီကျင်းလာပြီမျက်နာတွေကမျက်နာတွေဘောကနေပြီးတော့ဒီခါလေးဘူးကောင်လေးတွေပြည့်စိတ်လေးတွေသွားနေတယ်လို့ရားတဲ့သဘောလေးတွေပေါ်လာတတ်တယ်အဲ့ဒီပေါ်လာပြီဆိုလို့ရှိရင်လည်းပဲစောစောမြဲမြဲရှုပေးပါတဲ့ပြောင်းခြင်းပြင်းခြင်းမပြုတ်ပြင်းပြင်းခြင်းစိတ်ကိုရှုပါလေဝေဒနာတွေမှတ်တာမနိုင်တော့ဘူးဆိုလို့ရှိရင်စိတ်တွေကတအားပြောင်းခြင်းလာပြီအဲ့လိုပြောင်းခြင်းလာပြီဆိုလို့ရှိရင်လည်းပဲမပြုတ်ပြင်းလိုက်ပါနဲ့ဦးတဲ့မပြုတ်ပြင်းခင်မပြောင်းခင်မှာပြောင်းခြင်းတဲ့စိတ်လေးကိုအရင်ရှုပေးပါတဲ့ဟုတ်ရဲ့လားဒါယောဂီတွေတမ်းမဲ့သိပ္ပမင်္ဂလာမဟုတ်လားဟုတ်တယ်မလားယောဂီဖြစ်နေပြီးတော့ဒီလိုရှိမှတ်ပုံရှိမှတ်နေအတ္တပညာတွေမကျွမ်းကျင်ဘူးဆိုရင်ဒီယောဂီရဲ့ဘဝဘယ်တိုးတက်မလဲမှန်ရဲ့လားအဲ့တော့မိမိတို့ကတိုးတက်တဲ့ယောဂီတယောက်ဖြစ်ခြင်းရင်အောင်မြင်တဲ့ယောဂီတယောက်ဖြစ်ခြင်းရင်မိမိတို့ယောဂီတွေမှာတတ်တင်တတ်ထိုက်တဲ့ဟောဒီအတ္တပညာတွေတရားရှိမှတ်ပုံရှိမှတ်နေအတ္တပညာတွေကျွမ်းကျင်ရမယ်မှန်ရဲ့လားနောက်တစ်ခါဝန်းနေဝန်းတာခံစားတာတေချာရှုပါလေကြပညာငါကြတော့မိမိတို့ရဲ့စိတ်ထဲမှာဝမ်းနေပြီးတော့မျက်ရည်တွေကျလာတတ်တယ်เนาะအဲ့လိုဝမ်းနေတဲ့စိတ်တွေပဲဖြစ်ဖြစ်တကားလေးတရားမှတ်တာအစဉ်ပြေလို့မှု ဝမ်းသာမှုတွေပီတိတွေတဘွားဘွားဖြစ်တတ်တယ်မှတ်လို့ကောင်းလိုက်တာငြိမ်းချမ်းလိုက်တာငြိမ်သက်လိုက်တာချမ်းသာလိုက်တာဆိုပြီးတော့မှတ်လို့ကောင်းပြီးတော့ဝမ်းသာတဲ့အခါမျိုးလည်းပဲရှိတတ်တယ်အဲ့ဒီလိုအခါမျိုးတွေတွေ့ပြီးဆိုလို့ချင်းလည်းပဲဝမ်းနေရင်ဝမ်းနေတယ်ဝမ်းနေတယ်ပျောက်သွားသည်တည်းရှိပါတယ်ဝမ်းသာတဲ့အခါမှာလည်းပဲဝမ်းသာတယ်ဝမ်းသာတယ်ဆိုပြီးတော့ပျောက်သွားသည်တည်းရှိပေရဆင်းရဲချမ်းသာခံစားတာတေချာရှိပါလေတဲ့ရပန်ညာငါကြတော့လည်းပဲနာကျင်ခံခတ်တဲ့ဒုက္ခဝေဒနာတွေခံစားရတာရပန်ညာငါကြတော့လည်းပဲခုနလိုတက်တောင့်တက်တာလေးတွေရှိမှရတဲ့အခါမှာကြတော့ဒုက္ခဝေဒနာတွေခံစားအဲ့ဒီလိုခံစားရတဲ့အခါမှာလည်းပဲဆင်းရဲတဲ့ဝေဒနာပဲဖြစ်ဖြစ်ချမ်းသာတဲ့ဝေဒနာပဲဖြစ်ဖြစ်တေချာရှုပေးရမယ်တဲ့မြင်ကြားနံစတွေးသိများမမရှုပါလေမြင်မှုကြားမှုနံမှုစားမှုတွေးမှုသိမှုတွေပေါ်လာပြီဆိုလို့ရှိရင်လည်းပဲမြင်မြင်တယ်ကြားရင်ကြားတယ်နားရင်နားတယ်စားရင်စားတယ်ထိရင်ထိတယ်သိရင်သိတယ်ဆိုပြီးတော့ရှုပေးရတယ်တဲ့၆ဒွါရ၌ဖြစ်ပေါ်ခိုက်စူးစိုက်ရှုပါလေစူးစိုက်ရှုလျင်အမှန်မြင်ပြေးဝင်နိဗ္ဗာန်ပြီတဲ့မိမိတို့ရဲ့သကုဒွါရသောတဒွါရကာဏဒွါရဇိန်ဝါဒွါရကာယဒွါရမနောဒွါရလို့ခေါ်တယ်ဒွါရ၆ပါးမှာဖြစ်ပေါ်ခိုင်ဖြစ်ပေါ်ခိုင်ယုတ်တရားနံတရားတွေကိုစူးစမ်းရှုပေးပါတဲ့အဲဒီလိုစူးစမ်းမိမိတို့ကရှုလိုက်ပြီဆိုလို့ရှင်တော့တဖြည်းဖြည်းနဲ့ယုံနံတို့ရဲ့ဟုတ်မှန်တဲ့သဘာဝတွေသဘာဝလက္ခဏာတွေတာမညာလက္ခဏာတွေမြင်လာပြီဆိုရင်တော့နိဗ္ဗာန်ပြီသို့ဖြည်းဖြည်းနဲ့ပြည့်ဝင်သွားပါလိမ့်မယ်တဲ့ဒါကထိုင်ရှုမှတ်တဲ့အခါမှာကျွမ်းကျင်ရမယ့်အလုပ်တွေပေါ့နောက်ပြတော့ဈဉ္ဉံလျှောက်တဲ့အခါမှာလည်းပဲယောဂီတွေကျွမ်းကျင်ရမယ့်အလုပ်တွေရှိတယ်ပဲလန်းညာလန်းဖြည်းဖြည်းလန်းခြေလန်းစိတ်ပါစေ။စဉ္ညာကြတဲ့အခါမှာပဲလန်းတယ်ညာလန်းတယ်ဆိုပြီးတော့မြန်မြန်လန်းရမှာလားဖြည်းဖြည်းချင်းလန်းရမှာလားဖြည်းဖြည်းချင်းလန်းရမှာမြန်မြန်လန်းလို့မရဘူးနော်။မြန်မြန်လန်းပြီဆိုလို့ရင်မှတ်တဲ့စိတ်ကတော့မလိုက်နိုင်ဘူး။မှန်ရဲ့လား။အဲဒါကြောင့်မို့ဆရာတော်ကြီးကကျမ်းမြတ်ဆရာတော်ကြီးကပဲလန်းညာလန်းဖြည်းဖြည်းလန်းခြေလန်းစိတ်ပါစေတဲ့။ဟိုဒီမကြည့်ရှစ်တီတီရှုကြည့်အမြဲပဲစဉ္ညာရောက်တဲ့အခါမှာဟိုကြည့်ဒီကြည့်ကြည့်ပြီးတော့ဘယ်လန်းညာလန်းလန်းရမှာလားလို့ဆိုရင်မဟုတ်ဘူးတဲ့ဟိုဘက်လည်းပဲမကြည့်ရဘူးဒီဘက်လည်းမကြည့်ရဘူးရှစ်တက်တက်ကိုပဲကြည့်ရမယ်ရှစ်တက်တက်ကြည့်တဲ့အခါမှာလည်းပဲအဝေးကြီးကိုလန်းကြည့်ရမှာလားလို့မေးစရာရှိတယ်ဒါကြောင့်မို့မျက်လွာကိုချလေးတောင်မြကြည့်ရအမှန်ပဲမျက်လွာလေးချပြီးတော့ကိုယ့်ရဲ့ခြေထောက်ကနေစတင်ပြီးတော့ရည်လေးတောင်ခန်းလာဝေးတဲ့နေရာပဲမျက်လုံးကိုစိုက်ကြည့်ထားရမယ်။ဟုတ်ရဲ့လား။ဒါယောဂီတွေစဉ္ညာကြောက်တဲ့အခါမှာကြွန့်ကျင်ရမယ့်အလုပ်တွေပေါ့။ကြွတာလန်းတာချလိုက်တာတေချာရှုပါလေတဲ့။ခြေတော်လေးကြွလာပြီဆိုလို့ရှိရင်ကြွတဲ့ရုပ်လေးကိုတိအောင်တေချာရှုရမယ်။လန်းလိုက်တဲ့အခိုင်းမှာလည်းပဲလန်းစဲမှာဖြစ်တဲ့ရုပ်တရားတွေကိုမြင်အောင်တေချာရှုရမယ်။အဲခြေတော်လေးအောက်ချလိုက်ပြီဆိုလို့ချင်းလည်းတဖြည်းဖြည်းနဲ့လေးကြသွားတဲ့သဘောလေးတွေမြင်အောင်ရှုရမယ်။မကြွခင်ကြွခြင်းစိတ်အစဉ်သိလျင်ရှုပါလေ။တဖြည်းဖြည်းနဲ့အဲ့ဒီကြွတယ်လမ်းတယ်ချတယ်ဆိုတဲ့သုံးချက်နိုင်သွားပြီဆိုရင်ကြွမှုသဘောလေးမဖြစ်ခင်မှာကြွခြင်းတဲ့စိတ်ကအရင်ဖြစ်တယ်။အဲ့ဒီစိတ်ကလေးကိုလည်းပဲရှုလိုက်ပါဦးနဲ့မကြွခင်မှာဖြစ်လာတဲ့ကြွခြင်းတဲ့စိတ်ကိုကြွခြင်းနဲ့ကြွခြင်းနဲ့စသည်အပြင်နှစ်ချက်သုံးချက်ရှုပြီးပြီဆိုမှကြွားတယ်လမ်းတယ်ချတယ်ဆိုပြီးတော့အဲ့ဒီလိုဆက်ပြီးတော့ရှုပါတယ်အဲ့ဒီလေးချက်နိုင်သွားပြီဆိုလို့ရှိရင်ကြွားပြီးတဲ့အခါမှာမလန်းခင်မှာလမ်းညင်းတဲ့စိတ်လေးကအရင်ဖြစ်တယ်အဲ့ဒီစိတ်လေးကိုလည်းပဲမြတ်စွာဘုရားကရှုလိုက်ပါဦးနဲ့လမ်းညင်းတယ်လမ်းညင်းတယ်လမ်းညင်းတယ်ပြီးမှလမ်းတယ်လမ်းတယ်လမ်းတယ်ဆိုပြီးတော့ရှုတဲ့အဲ့ဒီငါးချက်နိုင်သွားပြီဆိုလို့ရှိရင်မချခင်ချခြင်းစိတ်အစဉ်သိလျင်ရှုပါလေကဲဒီမှာမိမိတို့ကကြွားခြင်းနဲ့ကြွားတယ်လမ်းခြင်းနဲ့လမ်းတယ်ချမယ်ဆိုတော့အခိုက်အတန့်မှာချခြင်းနဲ့စိတ်လေးပေါ်လာပြီဆိုလို့ရင်တိလာပြီဆိုလို့ရင်ချခြင်းနဲ့ချခြင်းနဲ့လို့ရှုလိုက်ပါဦးနဲ့ပြီးမှချတယ်ချတယ်ဆိုပြီးတော့ရှုတဲ့စဉ္ကြံလျှောက်စဉ်စိတ်လွင်လျင်စိတ်ပင်ရှုပါလေအကယ်၍စဉ္ကြံလျှောက်နေတဲ့အခိုက်မှာစိတ်ကလွင်သွားပြီဆိုလို့ရင်လျှောက်နေတဲ့စဉ္ကြံကိုရပ်ပြလိုက်ခဏရပ်ပြီးတော့လွန့်သွားတဲ့စိတ်လေးကိုတေချာစူးစမ်းဆိုင်ရှုလွန့်သွားတဲ့စိတ်ကလေးပျောက်သွားပြီဆိုမှရှေ့ဆက်ပြီးတော့ကြွားတယ်လမ်းတယ်ချတယ်ကိုရှုမှတ်နေကြတိုင်းပဲရှေ့ဆက်ပြီးတော့မှတ်ရဒါကဈဉ္ဉံခိုင်မှာယောဂီတွေတက်ကြွရမယ်အလုပ်တွေပေါ့နောက်တစ်ခါသ တံပဇင်ညာပပအသေးစိတ်မူဝါဒီမှာလည်းပဲယောဂီတွေတက်ကြွရမယ့်အလုပ်တွေရှိသေးတယ်လက်ချေကွေးလျင်မြောက်ချလျင်ဆန့်လျင်ရှိပါလေတခါလေလက်တွေကွေးစရာကိစ္စတွေပေါ်လာလို့ရင်လက်တွေကွေးရတယ်ခြေတော်တွေမြောက်စရာကိစ္စရှိလို့ရင်ခြေတော်တွေမြောက်ရတယ်ပြီးရင်ခြေတော်ချရတယ်ဒီအမူအရာတွေကိုလည်းပဲကွေးရင်ကွေးတယ်ဆန့်ရင်ဆန့်တယ်မြောက်ရင်မြောက်တယ်ချရင်ချရဲစသည်အားဖြင့်ရှုပေးရတယ်တဲ့တတိလွတ်ပြီးတော့မကွေးရဘူးမဆန့်ရဘူးမမြောက်ရဘူးမချရဘူးကွေးခြင်းဆန့်ခြင်းမြောက်ချခြင်းပြုခြင်းစိတ်လဲရှုပါလေအကယ်၍တတိအားတွေကောင်းလာပြီဆိုလို့ချင်းအဲ့ဒီကွေးမှုဆန့်မှုမြောက်မှုချမှုတွေမိမိတို့မပြုလုပ်ခင်မကွေးကမှာကွေးခြင်းတဲ့စိတ်လေးပေါ်လာတတ်တဲ့အဲ့ဒီပေါ်လာတဲ့စိတ်ကိုလည်းပဲကွေးခြင်းနဲ့ကွေးခြင်းနဲ့လို့ရှုပါတဲ့ပြီးမှကွေးတယ်ကွေးတယ်ဆန်းတော့မယ်ဆိုလို့ချင်းလည်းပဲဆန်းကျင်တဲ့စိတ်လေးကအရင်ပေါ်လာတယ်အဲ့ဒီစိတ်လေးကိုမိမိတို့သိပြီဆိုလို့ချင်းတော့ဆန်းကျင်တယ်ဆန်းကျင်တယ်ပြီးမှဆန်းတယ်ဆန်းတယ်စသည်အားဖြင့်ရှူတဲ့ဒီတိုင်းမှမြောက်တဲ့ခါမှာခြားတဲ့ခါမှာလည်းပဲမြောက်ကျင်တဲ့စိတ်ခြားကျင်တဲ့စိတ်လေးတွေကိုတည်တည်ခြားခြားရှူပြပါတဲ့ရှေးကြည့်နောက်ကြည့်ဘေးကိုကြည့်ကြည့်မိလျင်လည်းရှူပါလေကဲ၍တည်တည်မူဝါဒပြုမူလှုပ်ရှားနေတဲ့အခိုက်အတန့်မှာရှေ့မှာမိမိတို့ကကြည့်စရာအာယုန်တစ်ခုပေါ်လာလို့ပြကင်းတဲ့သူကြည့်မိလိုက်ရင်လည်းပဲကြည့်တယ်ကြည့်တယ်လို့ရှုပေးပါတဲ့ကြည့်လို့မမြင်လိုက်တဲ့အစင်းကိုလည်းပဲမြင်နေမြင်တယ်လို့ရှုပေးပါတဲ့ကြည့်လို့မြင်လဲမြင်တယ်ပဲဆွဲမြဲရှုပါလေမျက်နာတိရရေချိုးရစားတော့ရလည်းရှုပါလေမျက်နာတိတဲ့အခါမှာလည်းပဲတတိလက်လို့မတိလိုက်ပါနဲ့တဲ့မျက်နာတိတဲ့အခိုက်မှာဖြစ်ပြက်နေတဲ့ရုပ်တရားတွေနာမ်တရားတွေကိုသိအောင်ရှုပေးပါတဲ့ရေကွက်ကိုကိုင်းရင်ကိုင်းတယ်ရေခန့်ရင်ခတ်တယ်ပြီးရေနဲ့လက်နဲ့ထိလို့အေးတဲ့ခါမှာအေးတယ်အဲရေကိုလက်ကနေပြီးတော့ခတ်ပြီးမျက်နှာကိုပတ်တဲ့ခါမှာပတ်တယ်ပြီးတော့မျက်နှာကိုလက်နဲ့ပုတ်တယ်အေးတယ်စသည်အားဖြင့်ပေါ့အဲလက်လေးရဲ့လက်လေးရဲ့လှုပ်ရှားနေတဲ့အမူအရာလေးတွေမျက်နှာနဲ့ထိတဲ့သဘောလေးတွေကိုလည်းပဲရှုမှတ်ပြီးတော့မျက်နှာသိပါတဲ့မျက်နှာသိရာရေချိုးရာရေချိုးတဲ့ခါမှာလည်းပဲဒီတိုင်းပဲရေကွက်ကိုကိုင်းရင်ကိုင်းတယ်ခတ်ရင်ခတ်တယ်မရင်မတယ်လောင်းရင်လောင်းတယ်အေးရင်အေးတယ်နှွေးရင်နှွေးတယ်စသည်အားဖြင့်အကုန်လုံးမှတ်ပေးရမယ်နော်မျက်နှာတည့်ရရေချိုးရစားတော့ရလည်းရှိပါလေမိမိတို့အောင်စွန်းစားတဲ့ခါနေစွန်းစားတဲ့ခါအဖျော်ရည်တွေတောက်တဲ့ခါရေစားလို့မှုရေတောက်တဲ့ခါတွေမှာလည်းပဲပြုမှုလှုပ်ရှားမှုမှန်တယ်များတွေကိုအကုန်လုံးရှုပေးရမယ်တဲ့ပေါ်လေးစွန့်ရလျှော်ဖို့ရထိုင်တရလည်းရှုပါလေအပေါ်လေးဆွနဲ့ခါမှာလည်းပဲတတိလေးနဲ့ရှုပြီးတော့ဆွမှာတဲ့ကျော်တဲ့ဖို့တဲ့ခါမှာလည်းပဲကျော်တယ်ဖို့တယ်လက်မြောက်တယ်ရိုက်တယ်စသည်အားဖြင့်အကုန်လုံးရှုပေးရမယ်တဲ့ထိုင်တဲ့အခါထားတဲ့အခါစဉ္ညာနေပြီးတော့ထိုင်ကံပန်းမိမိတို့ပြောင်းတော့မယ်ဆိုလို့ရင်ကိုယ့်နေရာရောက်ပြီဆိုလို့ရင်ထိုင်တော့မှာထိုင်တော့မယ်ဆိုလို့ရင်လည်းပဲမထိုင်ခင်မှာထိုင်နေတဲ့စိတ်လေးကိုထိုင်နေတယ်ထိုင်နေတယ်ပြီးမှအောက်ကိုတဖြည်းဖြည်းရွေ့ကြသွားတဲ့လေးကြတော့တဲ့သဘောလေးကိုထိုင်နေထိုင်နေထိုင်နေလို့ရှုပေးရမယ်တဲ့ထိုင်ကမ္မဋ္ဌာန်းနေပြီးတော့ဖြုတ်ပြီးတော့ထားတော့မယ်ဆိုလဲဒီတိုင်းပဲထားခြင်းနဲ့ထားခြင်းနဲ့ပြီးမှထားတယ်ထားတယ်စသည်အားဖြင့်ရှုရတယ်အိယာပြင်လျင်အိနိုးလျင်ထားလျင်ရှုပါလေညာအိယာဝင်ဖို့ရရာအတွက်အိယာတွေပြင်းပြီးဆိုလို့ချင်းလည်းပဲအိယာပြင်းနေပြင်းနေအိယာနေနိုးလာလို့ချင်းလည်းပဲကြီးမကောက်တန်ကြလို့နိုးလာရင်နိုးတယ်နိုးတယ်နေရနေပြီထားတော့မယ်ဆိုလို့ရင်ထားတယ်ထားတယ်စသည်အဖြစ်အကုန်လုံးဒါလေးတွေလည်းရှုရမယ်တဲ့ဖြည်းဖြည်းလှူရှာဖြည်းဖြည်းသွားရှုပွားအမြဲပြီယောဂီတရားဖြစ်လာပြီဆိုလို့ရှင်တာမန်ရထဲရွာတဲ့မှာနေတယ်လို့ကိုယ့်ရဲ့အိမ်မှာနေတယ်လို့ဇိုးစားပြိုးပြက်နဲ့ခန္ဓာကိုယ်အမူအရာတွေသိပြီးတော့မြန်မြန်ဆန်ဆန်မလုပ်ရဘူးတဲ့ဖြည်းဖြည်းလေးပဲလှူရှာရမယ်နော်သွားတဲ့ခါမှလည်းပဲဖြည်းဖြည်းလေးပဲသွားရမယ်လူမမာနဲ့တူစွာကျင့်ရှုခွင့်သာလာပြီဘလောက်ဒီဖြည့်ရမလဲလို့ဆိုရင်လူမမာလေးတယောက်လူနေပါတဲ့မှန်ရဲ့လားလူမမာတယောက်ရဲ့ပြုမှုလှူရှားမှုတွေကဖြည်းဖြည်းပဲပြုမှုသလားမြန်မြန်ပြုမှုသလားဖြည်းဖြည်းပဲပြုတာပေါ့သူရဲ့ခန္ဓာကိုယ်ကလှူရှားတိုင်းနာကျင်နေတော့မြန်မြန်ကိုလှုပ်လို့မရမြန်မြန်လှုပ်မိတာနဲ့တပြိုင်နက်ခန္ဓာကိုယ်ကနာပြီအဲ့တော့မြန်မြန်မလှုပ်ဖြစ်တော့ဘူးလဲလျောင်းနေတဲ့နေရာနေပြီးတော့ထားတော့မယ်ဆိုလို့ချင်းလည်းပဲဖြည်းဖြည်းလေးကျွတ်ကျွတ်ကျွတ်ကျွတ်ဆိုပြီးတော့လက်လေးထောက်သားလေးထောက်ထားရနေပြီးတော့ထိုင်ရနေပြီးတော့ထားမယ်ဆိုလည်းပဲဖြည်းဖြည်းချင်းလေးထောက်ထားရနေပြီးတော့ဆေးဆက်ပြီးတော့လမ်းလျှောက်မယ်သွားမယ်ဆိုတော့လည်းပဲမြင်းမြန်းဆန်းဆန်း လူကောင်းနေလို့ကျမ်းမာရေးကောင်းတဲ့လူတွေလို့မလုံနိုင်ဘူးအဲ့တော့ဖြည်းဖြည်းလေးပဲရှောက်ယောဂီပုဂ္ဂိုလ်တယောက်ဖြစ်လာပြီဆိုလို့ချင်းလည်းပဲအဲ့ဒီလူမမာလေးလို့ကျင့်ရတယ်တဲ့ဘာကြောင့်လဲလို့ဆိုလို့ချင်းဒီကိုမူရနှုတ်မူရတွေကတိတ်ပြီးတော့မြန်လို့ချင်းယောဂီရဲ့ရှုမှတ်တဲ့တတိယနောက်ကမလိုက်နိုင်ဘူးမလိုက်နိုင်တော့ရွေးချတဲ့ယုတ်သဘောနဲ့ရှုမှတ်တဲ့တတိနဲ့တစ်ထပ်တည်းမဖြစ်တစ်ထပ်တည်းမဖြစ်ရင်တမာတိကမရတော့တမာတိမရရင်ဝိပဿနာဉာဏ်မတက်တော့အဲ့တော့မာဇီဆရာတော်ဘုရားကြီးကဘာနဲ့ဥပမာပေးတယ်လဲဆိုရင်ဟိုဟာဒီပန်ကားတွေပေါ့မိမိတို့အထက်မှာအကြောင်းဆောင်တွေအထက်မှာနက်နက်ချက်တွေမှာကတ်ထားတဲ့ပန်ကားတွေအဲ့ဒီပန်ကားတွေကိုတဲ့အလက်၃လက်ရှိတဲ့ပန်ကားကိုနံပါတ်၃လောက်နှိပ်လိုက်ပြီဆိုလို့ချင်းတော့အဲ့ဒီပန်ကားတအားမြန်သွားပြီမြန်သွားပြီဆိုလို့ချင်းပန်ကားလဲနေတဲ့အခိုင်မှာအောက်ကလူတစ်ယောက်ကနေပြီးတော့အပေါ်မော့ကြည့်ဒီပံကဘယ်နည်းဝဲရှိသလဲလို့အဲ့ဒီပုဂ္ဂိုလ်မသုံးရမှန်မသိတဲ့ပုဂ္ဂိုလ်ခံမခံကြည့်ရင်အဲ့ဒီပံကရဲ့အရှိသုံးရကိုသူမသိနိုင်ဘူးတဲ့မှန်ရလားဘာဖြစ်လို့လဲလို့ဆိုရင်ပံကကြီးကတိတ်မြန်နေလို့ပံကကြီးမြန်နေတော့ပံကရဲ့အမှန်တဘာဝကိုသူမသိနိုင်တော့ဘူးအဲ့တော့ပံကရဲ့အမှန်တဘာဝကိုသိကျင်တယ်ဆိုရင်နံပါတ်၁ခလုတ်လေးဖြည်းဖြည်းလေးပဲနဲ့နံပါတ်၁ခလုတ်ဆိုဖြည်းဖြည်းလေးပဲလဲတာမလားပံကဖြည်းဖြည်းလေးလဲတော့၁ရွက်၂ရွက်၃ရွက်စသည်အပြင်ရေတွက်လို့ရတယ်လေ။ဟောအဲ့တော့ဒီပန်ကာမှာအရွက်၃ရွက်ရှိတယ်။အလက်၃လက်ရှိတယ်ဆိုပြီးတော့ပန်ကာရဲ့အမှန်တဘာဝကိုသိနိုင်တယ်တဲ့။ဒီတိုင်းပဲယောဂီပုဂ္ဂိုလ်တွေကပန်ကာကိုဖြည်းဖြည်းလေးလက်သလိုမိမိတို့ရဲ့ခန္ဓာကိုယ်လည်းပဲဖြည်းဖြည်းလေးလှုပ်ရှားရမယ်။ဖြည်းဖြည်းလေးပြုမူရမယ်။ဒါမှသာလျှင်မိမိတို့ရှုမှတ်တဲ့တတိယကနောက်ကနေလိုက်ပြီးတော့လမ်းရင်လမ်းတယ်၊ခြားရင်ခြားတယ်၊ကိုယ်ရင်ကိုယ်တယ်၊ဆန့်ရင်ဆန့်တယ်၊မြောက်ရင်မြောက်တယ်ချမ်းသာကြတယ်စသည်အပြင်ကိုယ့်ရဲ့ပြုမှုလောကမှုအမှန်တရားကိုအမှန်တိုင်းတော့ကနေလိုက်ပြီးသိနိုင်မှာအမှန်တိုင်းရှုမှတ်နိုင်တဲ့တတိယဤကောင်းလာမှာစိတ်တည်ငြိမ်မှုတမာတိရရစိတ်တည်ငြိမ်မှုတမာတိတွေရလာပြီဆိုမှသိတဲ့သိတတ်တဲ့ဒီယုတ်တရားနံတရားတွေရဲ့သဘာဝလက္ခဏာတွေပင်ကိုယ်သဘောလက္ခဏာတွေတာမညာလက္ခဏာတွေအနိစ္စဒုက္ခအနတ္တလို့ခေါ်တဲ့တာမညာလက္ခဏာတွေကိုဖြည်းဖြည်းချင်းမြင်လာတော့တယ်မှန်ရဲ့လားအဲ့တော့အဲ့ဒီတာမညာလက္ခဏာတွေတဘာဝလက္ခဏာတွေမြင်ဖို့ယောဂီတရားဖြစ်လာပြီဆိုရင်ဘာနဲ့တူစွာကျင့်ရမှာလဲလေလူမမာနဲ့တူစွာကျင့်ရမယ်တဲ့အသေးစိတ်မူရာအဖျားပြတေချာရှုသင်ပြီတဲ့ဒါလေးကလည်းအရေးကြီးပါတယ်အသေးစိတ်မူရာမှန်သမျှကိုတေတေချာချာလေးရှုပေးရမယ်တဲ့တချို့ကကြတော့ထိုင်တဲ့အချိန်တော့ပဲသူတို့ကအာအင်ဆိုင်ပြီးတော့ရှုကြတာတချို့ကြလည်းပဲစဉ်းညာလျှောက်တဲ့ချိန်သိစိတ်မူရလေးဆိုလို့ရှိရင်ခက်ကျက်ကျက်ပဲရှုကြမှတ်ကြတာနော်အဲ့ဒါကြောင့်မို့အဲ့ဒီလိုရှုမှဆိုလို့မို့ချမ်းမြေဆရာတော်ကြီးကသိစိတ်မူရအဖျားပြတေချာရှုသင့်ပြီတဲ့ရှင်းတော့ရှုမှမှတ်ချင်းဆက်ရလတ်မှတ်ဖို့ပဲအဲ့ဒီသိစိတ်မူရလေးများမိမိတို့ကတေချာမရှုခဲ့ဘူးဆိုရင်ထိုင်တဲ့အချိန်မှာစဉ်းညာလျှောက်တဲ့အချိန်မှာတမာတိကအတော့နဲ့မရတော့ဘူးဒါကြောင့်မို့အသေးစိတ်မူရမှပြုမှုလို့ရှားမှုမှန်တဲ့များတွေကိုရှေးအမှန်နဲ့နောက်မှဆက်အောင်မှတ်ရတယ်။အသေးစိတ်မူရတွေရှုမှတ်မှုဆက်လာပြီးဆိုမှဇဉ်ညာချက်တဲ့အခါမှာလည်းအဲ့ဒီတမာတိကဇဉ်ညာမှာသွားပြီးတော့အထောက်အကူပြုကျေးဇူးပြုတော့ဇဉ်ညာချက်တဲ့အခါမှာရှောက်တာနဲ့တပြိုင်နက်မိမိရဲ့ခြေလမ်းကြွားတဲ့သဘောတွေလက်နဲ့သဘောချတဲ့သဘောတွေဒီသဘောလေးတွေကိုတစ်ထပ်တစ်ထပ်လိုက်ပြီးတော့တိလာပြီဆိုလို့ချင်းအဲ့ဒီကြွားမှုယုတ်သဘောလေးရဖြစ်ပြီးတော့ပြတ်သွားတဲ့သဘောလေးလမ်းမှုယုတ်သဘောလေးရဖြစ်ပြီးတော့ပြတ်သွားတဲ့သဘောလေးချမ်းမှုယုတ်သဘောလေးရဖြစ်ပြီးတော့ပြတ်သွားတဲ့သဘောလေးဖြည်းဖြည်းနဲ့မြင်လာဒီတိုင်းမှာအဲ့ဒီဈဉ္ညာမှာမိမိတို့ကရှေ့အမှန်နောက်မှဆက်ဆက်အောင်မှတ်ခဲ့ပြီးဆိုရင်ထိုင်တဲ့အခါမှာလည်းပဲတမာတိမြန်မြန်ရတယ်ဖောင်းနေပိန်နေလို့ရှုလိုက်ပြီးဆိုလို့မိမိစိတ်ကဖောင်းမှုပိန်မှုပေါ်မှာပဲအကြာကြီးတီးပြီးတော့နေတယ်တီးပြီးတော့နေတပါများပြီဆိုလို့ရှင်တော့ဖောင်းရည်သဘောရဲ့ဖြည်းဖြည်းပြတ်သွားတဲ့သဘောလေးတွေဖြည်းဖြည်းနဲ့မြင်လာတော့တာပဲမှန်ရဲ့လားအဲဒါကြောင့်မို့ရှေ့အမှတ်နဲ့နောက်အမှတ်ဆက်ဆက်ဖို့အရေးကြီးတယ်သိစိတ်တွေရှုခိုင်းနေဆိုတာရှေ့အမှတ်နောက်အမှတ်ဆက်ဆက်အောင်လို့မို့ရှုခိုင်းတာနော်အဲ့တော့ဥပမာဘာနဲ့တူလဲလို့ဆိုရင်ဒီယောဂီတော်စင်တွေအခုထိုင်နေတဲ့ဓမ္မယုံကြီးပေါ်မှာမိုးထားတဲ့သွတ်တွေဒီသွတ်တွေကိုတစ်ချက်နဲ့တစ်ချက်ဆက်ဆက်အောင်ဒီဆောက်လို့ရတဲ့မားတွေကမမိုးခဲ့ဘူးဆိုရင်မိုးရရင်မိုးလုံးပါမလားမလုံးနေပူရင်ကမလုံးဘူးနေပူလည်းမလုံးမိုးရလည်းမလုံးလေတိုက်ရင်လည်းပဲလေတွေကတလဟောဝင်နေမှာပဲเนาะအဲ့ဒီတော့မ မိုးတန်ဒီလေတန်ဒီနေတန်ဒီရကာကွယ်နိုင်အောင်ဒီသွတ်တွေကိုတစ်ချက်နဲ့တစ်ချက်ထပ်ထပ်ပြီးတော့ဆက်ဆက်အောင်မိုးရတာမှန်ရဲ့လားအဲ့ဒီမှသာလင်မိုးတန်လေတန်နေတန်ဒီရနေပြီးတော့လုံချုံပြီးယောဂီတော်စင်တွေဒီတန်းမှာနေတဲ့ပုဂ္ဂိုလ်မှန်သမျှချမ်းသာဒီတိုင်းပဲမိမိတို့ရဲ့စိတ်အိမ်မှာလည်းပဲတတ္တိဥသောအမိုးလေးကရှေးအမိုးနဲ့နောင်အမိုးဆက်ဆက်အောင်မှတ်ရတယ်မိုးရတယ်နော်အကယ်၍ရှေးအမိုးနဲ့နောင်အမိုးမိမိတို့မဆက်ဘူးဆိုလို့ရှိရင်အသေးစိတ်မူဝါဒမရှိခဲ့ဘူးထိုင်တဲ့အချိန်မှာရှိမယ်စဉ္ညာ၆တဲ့အချိန်မှာရှိမယ်ဆိုရင်ဈာတဲ့မှာအမိုးကြီးတွေပြတ်သွားတယ်လို့ဖြစ်သွားပြီအဲ့တော့မိမိတို့စိတ်အိမ်မှာကိလေသာမိုးရီမိုးပေါက်တွေချိန်မြေးဝင်နိုင်တယ်မှန်ရဲ့လားမရှိမှတ်မိတဲ့ရုပ်တရားနံတရားတွေနဲ့ပတ်သက်ပြီးတော့မြဲတယ်ကောင်းတယ်အဆိုးရတယ်နှစ်သာရရှိတယ်ဆိုတော့အထင်တွေဝင်လာပြီအဲ့ဒီအထင်တွေဝင်လာတာနဲ့တပြိုင်နက်မိမိစိတ်ထဲမှာကောင်းတယ်လို့ခံယူထားတဲ့အာရုံတွေပေါ်လာပြီဆိုလောဘတွေဝင်လာပြီဘာဖြစ်လို့လဲဆိုရင်တတိတိဟူသောအမိုးကိုမိမိတို့စိတ်စိတ်မှမိုးတော့လောဘတွေဖြစ်စရာအာရုံတွေတွေ့ရင်လောဘတွေဖြစ်တယ်မိမိမကျေနပ်စရာဒေါသထွက်စရာအာရုံတွေပေါ်လာပြီဆိုရင်တွေ့လာပြီဆိုရင်ဒေါသတွေဖြစ်တယ်အဲ့တော့ဒေါသမွေးတွေဝင်တာပေါ့ကိုယ့်ရဲ့စိတ်အိမ်မှာတတိတိဟူသောအမိုးကိုလုံးချုံအောင်ဆက်ဆက်အောင်မမိုးမိလို့တဲ့မှန်ရဲ့လားအဲ့တော့တတိတိဟူသောအမိုးကိုဘယ်လိုမိုးကြမလဲဆက်ဆက်အောင်မိုးရမယ်ဆက်ဆက်အောင်မိုးမယ်ဆိုရင်တော့ထိုင်ရှုမှတ်မှုတတိနဲ့ဈဉ္ဉံရှုမှတ်မှုတတိဘာဖြစ်ရမလဲဆက်ဆက်ရမယ်ဈဉ္ဉံရှုမှတ်မှုတတိနဲ့အသေးစိတ်မူရာရှုမှတ်မှုတတိလည်းဘာလို့ရမလဲဆက်ဆက်နေရမယ်ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရလည်းပဲဒီတိုင်းပဲရှိဖို့မှာတယ်ဥစဉ်တို့မာစီဆရာတော်ဘုရားကြီးတို့ချမ်းပြေဆရာတော်ဘုရားကြီးတို့ချမ်းပြေမှန်ဆရာတော်ဘုရားတွေကလည်းပဲဒီတိုင်းပဲမနခင်အိယာထနိုးတဲ့ချိန်ကစပြီးတော့အိယာဝင်တဲ့ချိန်ဒီတော့ချက်ယောဂီတွေအတွက်ရှုမှတ်တဲ့အချိန်လေးကြီးတော့ပြေသာမလားမရှုမှတ်မဲ့အချိန်တစ်ချိန်မှမရှိဘူးမရှုမှတ်ရမဲ့အာယုံတစ်ခုမှမရှိဘူးအကုန်လုံးရှုမှတ်ရတာနော်ဒါမာစီဆရာတော်ကြီးရဲ့နီးလန်းအတိုင်းပဲတရားတွေကိုပြတဲ့ရိတ်တာတိုင်းရိတ်တာတိုင်းဒီတိုင်းပဲသွားရတယ်။တချို့ရိတ်တာတွေကြတော့ထိုင်တဲ့အချိန်ပဲသူတို့ရှုမှတ်ရတယ်။စဉ္ညာကမ္မဋ္ဌာန်းတွေရှုမှတ်တာမရှိဘူး။တချို့ကြတော့အသေးစိတ်မူဟာတွေကိုယ်နေခြင်းလို့နေကိုယ်လှုပ်ရှားခြင်းလို့လှုပ်ရှားကိုယ်ပြောခြင်းနဲ့စကားပြောကိုယ်တွေ့ခြင်းနဲ့လူနဲ့တွေ့အဲ့လိုတွေမရှိဘူးလား။ရှိတယ်နော်။ရှိတယ်။အဲ့တော့ဦးဇင်းတို့ဒီမာသီဆရာတော်ဘုရားကြီးရဲ့ဤကတာမြတ်စွာဘုရားရဲ့မာသရိပဒံသုတ်တန်ကြီးနဲ့အညီဆုံးလို့ပြောလို့ရတယ်။စာနဲ့ဘေးနဲ့အကင်ဆုံးလို့ပြောလို့ရတယ်နော်စာနဲ့ဘေးနဲ့အကင်ဆုံးနီးလန်းဒီနီးလန်းကိုမိမိတို့တွေဒီကနေ့ကြံ့ကြံ့ကြိုးကုတ်ပွားများအားထုတ်ခွင့်ရတာသိပြီးတော့ကံကောင်းကြတယ်လို့ကိုကူအလိုဝမ်းမြောက်ဝမ်းသာလည်းဖြစ်ရတယ်တိလားဝမ်းမြောက်ဝမ်းသာဖြစ်သလိုမိမိတို့ယောဂီတွေတက်ကြွရမယ်ဒီအလုပ်တွေကိုလည်းပဲကျွမ်းကျင်အောင်ကျွမ်းကျင်တဲ့အဆင့်တွေရအောင်ကြိုးစားရမယ်မှန်ရဲ့လားဓမ္မသာလင်အဲ့ဒီလိုကျွမ်းကျင်တဲ့အဆင့်တွေရအောင်ကြိုးစားပြီးဆိုလို့ကျင်တော့အဲ့ဒီယောဂီရဲ့ဘဝကတုတ်တက်ဖို့ပဲရှိတယ်ဆိုးဖို့မရှိတော့ဘူးကြီးပွားဖို့ပဲရှိတယ်ဆိုးရဖို့မရှိတော့ဘူးအောင်မြင်ဖို့ပဲရှိတယ်ရှုံးနေဖို့မရှိတော့ဘူးနောက်ပြတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောထားတဲ့သိပ္ပမင်္ဂလာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေအကြောင်းကိုအရင်ပြောပြအောင်မယ်ဟိုရှေ့ရှေ့တုန်းကဗာရာဏသီမြို့မှာအိန္ဒိယနိုင်ငံဗာရာဏသီမြို့မှာလက်မှုပညာကိုတစ်ဖက်ကန်းခတ်ကျွမ်းကျင်တဲ့အမျိုးသားလေးတယောက်ရှိခဲ့ဘူးတယ်နော်အဲ့ဒီအမျိုးသားကဘလောက်ဒီကျွမ်းကျင်တယ်လဲလို့ဆိုရင်လက်မှုဆိုတော့သူကဒီလက်နဲ့ခဲလုံးလေးတွေကင်ပြီးတော့ပြက်တဲ့အတက်ပေါ့လေလူကိုပြည့်ရင်နှစ်ဖူးကိုပြည့်ရင်နှစ်ဖူးတက်တဲ့မှန်အောင်ပြည့်နိုင်တယ်ပါးစပ်ဆိုပါးစပ်မျက်လုံးဆိုမျက်လုံးသူကအဲ့လောက်ထိမှန်အောင်တက်အောင်ပြည့်နိုင်တဲ့ပုဂ္ဂိုလ်တို့တော့လည်းပဲသူ့ရဲ့ခြေတော်တွေကမိုးရပါခြေတော်လေးတွေခွင်းနေတော့အောက်ကနေပြင်ကြလေးခင်းပြီးတော့ဟိုနာဒီနာသွားခြင်းပြီဆိုလို့ရင်ပြင်ကြလေးနဲ့ရွှေ့ရွှေ့ရွှေ့ရွှေ့ပြီးတော့သွားရတယ်တဲ့ဖင်ညိုတွန်းပြီးတော့ရွှေ့ပြီးတော့သွားရအဲ့ဒီသူအမျိုးသားတယောက်ကရွာရဲ့အထွက်မှာပင်ညောင်ပင်ကြီးတစ်ပင်ရှိတယ်အဲ့ပင်ညောင်ပင်ကြီးအောက်မှာသူကနေပြီးတော့ခြေခွင်းနေတဲ့ပုဂ္ဂိုလ်ဆိုတော့အလုတ်ကလည်းဘာလို့မှမရှိဘူးလေအလုံးမှမရှိတော့သူ့ဘေးနားမှာရှိတဲ့ခဲလေးတွေကအဲပင်ညောင်ပင်ကြီးပေါ်မှာရှိနေတဲ့ညောင်ရွက်လေးတွေသူကလှမ်းလှမ်းပြီးတော့ပြက်အဲ့လိုလေ့ကျင့်ရင်လေ့ကျင့်ရင်လည်းတဖြည်းဖြည်းနဲ့သူ့အဲခဲပြက်တဲ့အတကတစ်ဖက်ကန်းခတ်ကျွမ်းကျင်သွားတယ်ကျွမ်းကျင်သွားတော့ရွာထဲမှာရှိတဲ့ကလေးလေးတွေကရွာကနေထွက်လာရွာတကားပေါက်မှာကစားကြအဲ့ဒီလူကြီးမြင်တဲ့အခါမှာခဲပြက်ကျွမ်းမှန်းပြီးတော့ကြတော့ဟာဦးလေးကြီးကျွန်တော်တို့ ဆင်ယုတ်လေးပေါ်အောင်ပြစ်ပြပါဆိုပြီးတော့ကလေးတွေကခိုင်းတယ်အဲ့တော့အဲ့ဒီပင်ညောင်ပင်မှာရှိတဲ့ညောင်ရွက်ကိုသူကခဲတွေနဲ့တလုံးပြီးတလုံးပြင်းပြင်းနဲ့အပေါက်တွေဖြစ်တော့နောက်ပိုင်းကျအဲ့ဒီအပေါက်တွေကိုအကုန်လုံးစုပေါင်းလိုက်တဲ့အခါမှာဆင်ယုတ်ပုံစံပေါ်လာအဲ့လောက်ထိသူကကြွန့်ကျင်တယ်နောက်တော့တချို့ကလေးတွေကကျွန်တော်တို့ကိုမြင်းယုတ်ပေါ်အောင်ပြစ်ပြပါအဲ့လိုတောင်းဆိုကြတော့မြင်းယုတ်လေးပုံစံဖြစ်သွားအောင်သူကပြစ်ပြတယ်တချို့ကလေးတွေကတော့နွားယုတ်တွေခွေးယုတ်တွေကြောင်ယုတ်တွေကိုနစ်တတ်တဲ့အယုတ်တွေပေါ့တချို့ကငရုတ်တွေပြစ်ခိုင်းအကြီးယုတ်တွေပြစ်ပြပါသိန်းငရုတ်တွေပြစ်ပြပါစသည်အားဖြင့်ကိုနှစ်သက်တဲ့ပုံစံတွေကိုပြစ်ပြခိုင်းပြီးတော့သူတို့မှပါလာတဲ့မုံလေးတွေခဲပွက်လေးတွေအဲ့ဒီချေခွင်းနေတဲ့ယောက်ျားကိုကြွေးကြတယ်တဲ့အဲ့ဒီလူနဲ့သူ့ရဲ့ဘဝအသက်မူဝမ်းကြောင်းသူကအဲ့ဒီတတ်ပညာလေးနဲ့သူကပြုအဲ့ဒီလူနဲ့တနေ့မှဗာဒနတိမြို့မှာစုမိုးအုပ်ချုပ်မင်းလုပ်နေတဲ့ဘရင်ကြီးကမျိုးလေးကနေထွက်ပြီးတော့အဲ့ဒီပင်ကြောင်ပင်ကြီးနားရောက်တော့မောလို့ဆိုပြီးတော့ခဏတပြို့နားကြမယ်ဆိုပြီးတော့အဲ့နံမှာနားခိုကြတယ်အပန်းဖြေကြအပန်းဖြေတဲ့အခါမှာနေရထွက်နေတော့ကြတော့နေရောင်နေရအဲ့ဒီထိုးတော့ခုနကတုန်းကခြေခွင်းနဲ့အမျိုးသားတယောက်ပြစ်ထားတဲ့သေးရွက်တွေကနေပြီးတော့နေပေါက်တွေကနေထိုးကြတော့အာဒီနေပေါက်တွေကထူးဆန်းလာပြီလားဆင်ပုံလေးတွေပေါ်လိုက်ငှက်ပုံလေးတွေပေါ်လိုက်မြင်းပုံလေးတွေပေါ်လိုက်နဲ့အပေါ်ကဘာရှိသလဲမသိဘူးဆိုတော့ဘာသာနတိမင်းကြီးကအပေါ်မော့ကြည့်တော့ဆင်ရုပ်တွေမြင်းရုပ်တွေငှက်ရုပ်တွေတွေ့တော့ကြတာဒါဘသူလက်ချက်လဲဆိုတော့သူကစုံစမ်းခိုင်းပြီစုံစမ်းခိုင်းလိုက်တဲ့အခါမှာဒီရွာထဲမှာရှိတဲ့ခြေခွင်းနေတဲ့အမျိုးသားတယောက်ရဲ့လက်မှုပညာပါအရှင်မင်းမြတ်ကြီးလို့ပြောတော့သဘောကျသွားတယ်ဟာဒီကောင်လက်မှုပညာစွမ်းလာပြီလားဆင်ရုပ်တွေပေါ်အောင်ဒီကောင်ပြစ်နိုင်တယ်နွားရုပ်တွေပေါ်အောင်ပြစ်နိုင်တယ်မြင်းရုပ်တွေပေါ်အောင်ပြစ်နိုင်တယ်ဒီကောင်ကတော့တခုခုငါခိုင်းဦးမှာဖြစ်မယ်ဆိုပြီးတော့အကြံရတာနဲ့အဲ့ဒီခြေခွင်းတဲ့အမျိုးသားကိုရှင်ဘင်းကခေါ်ခိုင်းလိုက်တယ်ခေါ်ခိုင်းပြီးတော့သူနဲ့တိုင်မင်နဲ့ဆွေးနွေးတယ်ကဲမင်းလက်ဖြောင်းနေဆိုတာဟုတ်လားဟုတ်ပါတယ်ရှင်မင်းကြီးကျွန်တော်မျက်စိဆိုရင်မျက်စိကိုမှန်အောင်ပြစ်နိုင်ပါတယ်ဗစက်ဆိုဗစက်ကိုမှန်အောင်ပြစ်နိုင်ပါနှာခေါင်းဆိုနှာခေါင်းကိုမှန်အောင်ပြစ်နိုင်ပါတယ်ဟာအဲ့ဒါဆိုလို့ရှင်ဟုတ်ပြီတဲ့ငါမှခိုင်းစရာတခုရှိတယ်အာရှင်မင်းကြီးဘာပါလဲဗျာငါရဲ့နန်းတော်မှာကွာတဲ့သိပြီးတော့စကားပေါ်တဲ့ပုရောဟိတ်ကြီးတယောက်ရှိတယ်ကွာတဲ့အဲငါဘရင်ကိုရောမြတ်ကြီးနဲ့စကားပြောပြီဆိုရင်ငါကိုမပြောရဘူးသူပြောတာပဲငါနားထောင်နေရတာအဲ့ဒီပုရောဟိတ်ကြီးသိပြီးတော့စကားများတယ်ဒီစကားများတဲ့ပါဇာကြီးကိုမင်းပိတ်ပေးနိုင်မလားအာအရှင်မင်းမြတ်ကြီးအဆင်ပြေပါလေအဲ့ဆိုရင်ဘာလို့ငါအဆင်သင့်လုပ်ထားမှာလဲနန်းတော်ရောက်လို့ရှင်အာအရှင်မင်းမြတ်ကလကနဲ့လုံအောင်ကာထားတဲ့အခန်းတစ်ခုထဲမှာဝင်ပြီးတော့အဲ့ဒီပုရောဟိတ်ကြီးနဲ့စကားပြောပါတဲ့ကျွန်တော်မျိုးကိုစိတ်ချီးလေး20လဲလောက်တော့ပေးပါတဲ့စိတ်ချီးလုံးလေးတွေ20လဲ20လဲဆိုတာသိကြလားနှုတ်စီဘူးနှလုံးနော်တောအခေါ်ပေါ့မျိုးတွေတော့ဘယ်လိုခေါ်လဲမသိနှုတ်စီဘူးတစ်လုံးကိုတလဲမယ်လို့ခေါ်တယ်နှုတ်စီဘူးနှလုံးကို20လဲတဲ့အဲ့20လဲလောက်ရှိတဲ့စလေဝင်ခွတ်တက်မှာစိတ်ကြီးအပြည့်ထဲတာထဲတာပြီးတော့ခုနကလကာနဲ့လောအောင်ကာရတဲ့အခန်းထဲမှာရှင်ပြန်နဲ့ပုရောဟိတ်ကြီးကဝင်နေတယ်ခုနတော့ခြေခွန်းနဲ့အမျိုးသားကကလကာရဲ့တစ်ဖက်ကနေနေပြီးတော့ကတ်ကြီးလေးနဲ့အပေါက်လေးဖောက်ထားတယ်အေးတဲ့မင်းဟောဒီပုရောဟိတ်ကြီးနဲ့ငါနဲ့စကားပြောတဲ့အခါမှာသူစကားပြောဖို့ဗဇတ်ဟာတိုင်းဟာတိုင်းမင်းအဲ့ဒီစိတ်ကြီးလုံးနဲ့လှမ်းပြီးတော့ပြေးဘယင်ကြီးကခိုင်းတယ်ခိုင်းတော့စကားပြောမယ်လို့တိုင်းပါဇက်ဟားလိုက်ပါဇက်ဟားတိုင်းခုနတော့ကခြေခွင်းနဲ့မျိုးသားကအဲ့ဒီပရောဟိတ်ကြီးပါဇက်တဲ့ဥိကနာဆိုပြီးတော့ဆဲကြီးတလုံးပြစ်ထက်လိုက်အဲ့ဆဲကြီးကိုမျိုးချပြီးတော့ရှေ့ဆက်ပြောတယ်တဲ့ပုံနာကြီးကပရောဟိတ်ကြီးကနော်နောက်တော့ကတခွန်းပြောတလုံးပြစ်တခွန်းပြောတလုံးပြစ်နဲ့အဲ့ဆလဲတောင်းထဲမှာရှိတဲ့ဆဲကြီးကသာကုံသွားတာဒီပုံနာကြီးကစကားပြောမရဘူးတဲ့ဟုတ်လားအဲ့တော့ဘယင်ကြီးကလက်လံသွားပြီဟာတော်ပြီဒီပရောဟိတ်ကြီးတော့လက်လံတယ်လက်တင်မကောက်ခြေတော့တည်းလည်းပဲလံတယ်ဒီကိုလုံးလည်းလံတယ်ဟုတ်လားအဲခမရကစကားပြောဖို့တော့ပဲတည်တာခမရဘိုက်ထဲမှာစိတ်ချီးတစလဲရောက်သွားပြီဆိုတော့ခမရတည်လားလို့မျိုးမတည်ဘူးတဲ့အရှင်မကြီးအာမယုံလို့ရှင်ကလကဖွင့်ပြလိုက်ဆိုပြီးတော့ကလကနောက်ကျောမှာရှိတဲ့အဲ့ဒီဟိုဟာခြေခွန်းနဲ့ယောက်ျားလေးထိုင်ပြီးတော့ပြစ်နေတဲ့အကြောင်းတွေပြောမှအဲ့ဒီပရောဟိတ်ကြီးကရှက်ပြီးတော့နောက်ဘယ်တော့မှစကားမပြောတော့ဘူးတဲ့မှန်ရဲ့လားအဲ့ဒီခါမှာဘယင်ကြီးကသဘောကျတော့တာနားချမ်းသာတော့တာပေါ့နော်နားပူတဲ့တန်မခံစားတော့ဘူးငါချမ်းသာလိုက်တာနောက်နေ့ကျတော့သူကသူ့ကိုယ်သူပြန်တွေးပြီးတော့ဝ ဝမ်းသာနေငါချမ်းသာလိုက်တာငါဒီချမ်းသာတွေကိုဘယ်သူကိုအမိပြုပြီးတော့ရတာလဲလို့စဉ်းစားကြည့်လိုက်တော့ခုနတုန်းကခြေခွင်းတဲ့အမျိုးသားလေးကြောင့်သူကရတာဟုအဲ့တော့အဲ့ဒီခြေခွင်းတဲ့အမျိုးသားလေးကိုခေါ်ပြီးတော့မလုပ်လိုက်လဲဆိုတော့မျိုးရဲ့လေးပြင်းလေးရမှာရှိတယ်ရွာလေးရွာရှိတယ်အဲ့ဒီရွာလေးရွာကိုအပိုင်စားပေးလိုက်တဲ့ရွာသားကြီးဖြစ်သွားတာပေါ့နော်ဒီရွာတွေကနေပြီးတော့ထွက်လာတဲ့အခွန်တုပ်တွေကိုခုနခြေခွင်းနေတဲ့အမျိုးသားကခံစားခွင့်ရတာအဲ့ဒါဘာကြောင့်လဲလို့ဆိုရင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့သိပ္ပမင်္ဂလာအတတ်ပညာတစ်ခုမှကျွမ်းကျင်စွာတက်မြောက်တဲ့အတွက်လက်မှုပညာမှာကျွမ်းကျင်စွာတက်မြောက်တဲ့အတွက်အဲ့ဒီခြေခွင်းနေတော်လည်းပဲအဲ့ဒီအမျိုးသားတယောက်ဘာဖြစ်သွားလဲကြီးပွားသွားတယ်ချမ်းသာသွားတယ်တိုးတက်သွားတယ်မှန်ရဲ့လားဒါလက်မှုပညာကိုကျွမ်းကျင်လို့နောက်တစ်ခုရှိသေးတယ်နောက်ဇလန်တစ်ပုဒ်ကလည်းပဲဒီဘာဒနတိမှာပဲပါရဏတိမြို့မှာနေတဲ့အမျိုးသားလေးတယောက်ကသူ့ရဲ့အိမ်ကလည်းပဲပိုက်ဆံအတန်းနဲ့ရှိတော့ကြတော့ယောက်ျားလေးတွေရှိတော့မွေးလာပြီဆိုလို့ချင်းတော့ပညာသင်လွတ်ဖို့ရာကတက္ကသိုလ်ပြည်ကိုပဲလွတ်ကြတယ်နော်တက္ကသိုလ်ပြည်ကိုပညာသင်လွတ်တယ်ပညာသွားတင်တော့ဟိုမှာတိတဗမောကဆရာကြီးတန်သူ့ရဲ့မိဘတွေကတရားအပ်ထားအပ်ပြီးတော့ပြန်လာအဲ့ဒီအမျိုးသားလေးကညံလွန်အမတန်ထိုင်းတယ်ညံလေးတာပေါ့ညံလေးတော့ဒိသဗမောကဆရာကြီးပရောဖက်ဆာကြီးကဘလို့ပဲစာရီပေးသေးစူးစမ်းပြီးတော့သင်ပေးသင်ပေးသူကမလိုက်နိုင်ဘူးမမှတ်နိုင်ဘူးဘာဖြစ်လို့လဲဆိုတော့မှတ်ဉာဏ်မကောင်းမှတ်ဉာဏ်သာမကောင်းတာစာရာသူကမတော်တာဟောဒီဆရာကြီးပေါ်မှာပြုတင်ပြုတိုက်တဲ့တပည့်ဝတ်ဒီကြတော့တအားကြည်ပြွန်လာတဲ့ခြေစုပ်လက်နဲ့လေးပြုပေးတယ်ရေခတ်ဆရာကြီးရေခတ်ပေးတယ်ထင်းခွေဆရာကြီးထင်းခွေပေးတယ်ထမင်းချက်ဆရာကြီးထမင်းတွေချက်ပေးတယ်ဆရာကြီးရဲ့အိုးတွေလျှော်စာဖို့စာကြီးသူကိုယ်တိုင်လျှော်ပေးတယ်နော်အဲ့ဒီလောက်ထိတပည့်အိုးတွေခြေပြွန်တဲ့တပည့်လေးဆိုတော့ဆရာကြီးကကရုဏာတော်တတ်တာပေါ့စေနာတော်ရှိတိုးတော်လည်းပဲသင်ပေးလို့လည်းမရအဲ့ဒီတော့တနေ့ကျတော့ကျောင်းသားတွေရဲ့ထုံးစံကျောင်းပြီးတဲ့အချိန်ရောက်တနေ့ပြည့်တဲ့အခါမှာတခြားကျောင်းသားတွေကလည်းပဲဆရာကြီးတန်လာပြီးတော့ခွင့်ပန်းကြကိုရက်ကိုမိဘရထံပြန်ကြမယ်ဆိုပြီးလာပြီးခွင့်ပန်ကြတော့အဲ့ဒီအကြောင်းသားလေးကလည်းပဲရောက်လာတယ်တဲ့ဆရာကြီးကျွန်တော်မိဘရထံပြန်ခွင့်ပေးပါသူများတွေကတော့ဆရာကြီးပေးလိုက်တဲ့ပညာတွေတက်ကြွန်းသွားလို့ပညာဆုံးလို့မဟုတ်ကိုယ့်ရဲ့ဌာနေကိုပြန်ကြဟောဒီအကြောင်းသားလေးကညာလေးတော့ကြဘာပညာမှမတတ်ဘူးဘာမှလည်းသင်ပေးလို့မရအဲ့တော့ဆရာကြီးကစဉ်းစားတယ်သူစီလာပြီးတော့ခွင့်တောင်းတဲ့တပည့်လေးကိုငါဒီကောင်ကိုဘယ်လိုကူညီရရင်ကောင်းမလဲစဉ်းစားတော့ကဲမင်းဘာမှသင်ပြီးလို့လည်းမရအောင်လာလာလာငါနဲ့တောထဲကိုလိုက်ခဲဆိုပြီးတော့တောထဲမှာတောထဲကိုခေါ်သွားပြီးတော့တောထဲရောက်တဲ့အခါမှာမန္တန်လေးတစ်ပုဒ်ကိုသူကသင်ပေးတဲ့ဘယင်ကြီးကဟမ် sorry အဲဒိသဗမောကဆရာကြီးကမန္တန်လေးကိုပါဠိလိုသင်ပေးတာမင်းလိုက်စုပါးစပ်နဲ့နှုတ်တိုက်ချပေးတာဂတ္တေတိကိဉ္ကာရဏဂတ္တေတိအဟံပိတံဇာနာမိဇာနာမိအာဝမင်းလိုက်ဆိုဆိုပြီးရရှိရနေကတ္တိတိဆိုရင်နောက်ကနေကတ္တိတိကိဉ္ကာရဏကတ္တိတိကိဉ္ကာရဏကတ္တိတိအဟံပိတံဇာနာမိအဟံပိတံဇာနာမိဇာနာမိဆိုပြီးတော့အခေါက်ခေါက်ခါကကျိန်ဖန်များစွာယူခိုင်းလိုက်တော့အကျိန်ပေါင်း100,000စသည်အားဖြင့်ကြာသွားတဲ့အခါမှာဟောဒီကြောင်သားလေးကညံလေးတဲ့ကြောင်သားလေးကဒီစာပိုက်လေးတစ်ပိုက်ဒီမန္တန်လေးတစ်ခုတော့သူကရသွားတယ်တဲ့အဲ့ဒီမန္တန်လေးမှာတော်တဲ့မှာရှောက်သွားရင်မှတ်တော်ဒီတောင်နေကြည်ရင်တစ်ပင်နေငေးရင်နဲ့မန္တန်လေးကိုတင်ပေးလိုက်တာချိန်မောင်မြောင်မြောင်စွာရွတ်လို့ရသွားတော့တိသဗမောကဆရာကြီးကနည်းနည်းစိတ်အေးသွားပြီကဲငါတပည့်မင်းဘဝဒီဂါသာလေးနဲ့ဒီမန္တန်လေးနဲ့အတ္တမွေးဝမ်းကြောင်ပြုပြီးတော့သို့တော့မင်းဒီမန္တန်လေးကိုတော့အမျက်မပြတ်ရွတ်ဖတ်တည်းစေရမယ်မန္တန်တို့မြည်သည်မရွတ်မဖတ်မပွားများတော့မတည်းစေတော့ဘူးဆိုရင်မေ့တော်တာများတယ်တော့မင်းကညာလည်းပဲကောင်းတဲ့လူမဟုတ်ဘူးညာလည်းပဲလေးတယ်ဆိုတော့ဒါလေးကတော့အမတ်ရာတိုင်းရွတ်ပါတတိယတိုင်းရွတ်ပါအဲ့နေပြီဆိုလို့ချင်းလည်းပဲတည်နုဇကနဲ့နုလာပြီဆိုရင်ထပြီးတော့ရွတ်ကတ္တိတိကိဉ္ကာရဏကတ္တိတိအဟံပိတံဇာနာမိဇာနာမိစသည်အပြင်ရွတ်ဆိုပြီးတော့ဆရာကြီးကအဲ့ဒါလေးကိုမှာပြီးတော့လမ်းစာအတွက်ရိတ်ခါတွေထည့်ပြီးသူ့ရဲ့မိဘရထံပြန်ခိုင်းလိုက်တယ်ပြန်ခန်းလဲတော့ဘာသာနတိမြို့မှာရှိတဲ့မိဘနေအိမ်ကိုပြန်ရောက်လာတယ်။အဲ့ဒီလိုပြန်ရောက်လာတဲ့အချိန်မှာဘာသာနတိမင်းကြီးကသူ့ရဲ့တည်င်းတွေကိုစုံစမ်းကျင်တာ သူတရားသဖြင့်အုပ်ချုပ်တဲ့မင်းလားမတော်မတရားသဖြင့်တိုင်းသူပြည်သားတွေပေါ်အုပ်ချုပ်နေတဲ့မင်းလားဆိုတာသူကသူဆင်ញင်ကြည့်ရင်တော့သူကကောင်းတဲ့မင်းလို့သူကအပြစ်ထွက်တယ်ပေါ့ကိုယ့်ကိုယ်ကိုစဉ်းစားတာဆိုတော့ကိုယ့်ကိုယ်စဉ်းကျင်တာဆိုတော့ပေါ့ပေါ့ရှော့ရှော့ရှော့သေးပေါ်သေးနဲ့အဲဆင်ញင်တော့ကြတော့ကောင်းတာတွေပဲမြင်တာကောင်းကွက်တွေပဲမြင်တာအဲ့တော့ငါရဲ့ဟာကွက်တွေကိုသိရအောင်မျိုးတဲကိုငါဆင်းပြီးတော့ရုပ်ဖြတ်ပြီးတော့လေ့လာအောင်မယ်ငါသတင်းတွေဘာတွေများပြောနေကြပါလိမ့်ဆိုပြီးတော့ဘယင်ကြီးကညနေခင်းမှာညနေစာစပြီးတော့မြို့သူမြို့သားတယောက်ရဲ့အသွင်ကတ်သို့အဝစားတွေဝေးပြီးတော့မြို့ထဲမှာရုပ်ဖြတ်ပြီးတော့သူကတလန်းဝင်တလန်းထွက်လျှောက်သွားတယ်အဲ့တော့အိန္ဒိနန်းတွေလူစုစုစုရှိပြီဆိုလို့ချင်းအဲ့ဒီနံမှာမရောမလဲနဲ့သွားရတယ်ဒီလူတွေဘာတွေများပြောနေမလဲအကယ်၍ငါများမတော်မတရားအုတ်ချုပ်မင်းလုံနေမှာဆိုလို့ရှင်တော့ဒီမင်းကြီးမြန်မြန်သေးပါစေမွေးစုကြိုက်သေးပါစေလမ်းမှာအစည်းရင်ဖြစ်ပြီးတော့သေးပါစေလူသက်ပြီးတော့လူသက်ခံရပြီးသေးပါစေမိလောင်ပြီးသေးပါစေရေကြီးပြီးသေးပါစေစသည်အားဖြင့်ငါကိုကျိန်မောင်းပြီးမေတ္တာတွေပို့ကြမှာအကယ်၍များငါကတရားသဖြင့်အုတ်ချုပ်တဲ့မင်းဆိုလို့ရှင်လည်းပဲဟိုတို့တိုင်းပြည်ကိုအုတ်ချုပ်နေတဲ့မင်းကြီးတက်တော်ရာကြောင့်ရှိပါစေကောင်းကျိုးအနန္တပြည့်စုံပါစေဆိုပြီးတော့သူတွေတောင်းကြမှာပဲဆိုပြီးတော့သွားပြီးတော့သူကမတ်တက်ရတဲ့အဲ့ဒီလိုအိန္ဒိအိန္ဒဟိုသွားပြီးတော့မတ်တက်ရတဲ့အချိန်မှာနေရာလည်းတဖြည်းဖြည်းနဲ့ဝင်လာပြီနေဝင်သွားပြီဆိုတော့အိန္ဒိအင်ကြာသွားရတဲ့အချိန်မှာအိန္ကိုဖောက်ထွင်းမဲ့ဖောက်ထွင်းဝိဇ္ဇာတွေဖောက်ထွင်းရသမားနှစ်ယောက်ကနေပြီးတော့အဲ့ဒီအိန္ဒိကအိန္ဒဲကိုဖောက်ထွင်းဝင်ရောက်ဖို့ရတဲ့လိုင်ကောင်းကြီးတူးနေတာလိုင်ကောင်းကြီးတူးနေတာကိုဘုရင်ကြီးကသွားမြင်တယ်သွားမြင်တော့သူကလည်းပဲအဲ့ဒီအိန္ဒိမှာအသားလေးနေရန်လေးမှာကပ်ပြီးတော့ကြည့်ကောင်နေဘာလို့လုံတာမသိဘူးဆိုတော့ကြည့်ဟိုကောင်နေကတော့မမြင်ဘူးသူတို့ဇောနဲ့သူတို့အိမ်ထဲဝင်မိုးကြီးကျူးစားအဲ့ဒီလိုလိုင်ကူကြီးဖောက်ပြီးတော့အိမ်ထဲကိုဝင်သွားကြအိမ်တဲ့အိမ်ကိုဝင်သွားကြဝင်သွားတော့သူတို့ဝင်တဲ့အိမ်ကခုနကတည်းကတက္ကသိုလ်ကပြန်လာတဲ့တက္ကသိုလ်ကျောင်းသားလေးရဲ့အိမ်ဖြစ်တာအဲ့ဒီကျောင်းသားလေးကလည်းပဲညာအိမ်နေပြီအဲ့ရဝင်နေတဲ့အချိန်မှာခုနကတည်းကတကိုးတွေကအိမ်ထဲကိုဝင်ပစ္စည်းတွေကိုယူဖို့အလစ်တုပ်ဖို့ရဝင်လာတဲ့အချိန်ရုတ်တရက်ဟောဒီចောင်းသားလေးကလန့်နူလာတဲ့လန့်နူလာတော့သူ့ဆရာကြီးတင်ပေးလိုက်တဲ့မန္တန်လေးကိုသူကအမှတ်ရပြီးရုတ်လိုက်တာဂတ်တေတိဂတ်တေတိကိင်္ဂရဏဂတ်တေတိအဟံပိတံဇာနာမိဇာနာမိတဲ့ဒီပါဠိလေးရဲ့အဓိပ္ပာယ်ကတော့ဂတ်တေတိဂတ်တေတိဆိုတာအာထုတ်နေဤအာထုတ်နေဤကိင်္ဂရဏဂတ်တေတိအဘဲကြောင့်အာထုတ်နေတာလေညီမလို့ပြန်ရင်တော့နော်အံပိတံဇာနာမိငါတိပါဤငါတိပါဤညမလိုပြောရင်တော့အာထုတ်နေတယ်အာထုတ်နေတယ်လှုပ်ရှားနေတယ်လှုပ်ရှားနေတယ်ဘာအတွက်လှုပ်ရှားနေကြတာလဲငါတိတယ်နော်ငါတိတယ်နော်ညမလိုအတိတ်ပဲတော့အဲ့ဒါပဲနော်အဲ့တော့ तू ကအဲ့ဒါကိုညတကောင်အိပ်ပျော်နေတဲ့အချိန်ကတည်နေတဲ့အချိန်မှာထပြီးတော့ရွလိုက်တော့တခိုးတွေကလန့်သွားတာခြေထောက်တွေတန့်သွားတာသူတို့ရှေ့ဆက်ပြီးတော့လမ်းမဲ့ခြေလမ်းတွေတန့်သွားဂတ်တိတိဂတ်တိတိကိင်္ဂရဏဂတ်တိတိအံပိတံဇာနာမိဇာနာမိဟာအိမ်ပိုင်ရှင်တော့နိုးလာပြီးတော့တို့ကိုတိသွားပြီငါတို့လှုပ်ရှားနေတာဘာအတွက်လှုပ်ရှားနေရလဲလို့မေးနေပြီကဲမဖြစ်တော့ဘူးဒီအိမ်ပိုင်ရှင်ထလာရင်တော့တို့ဒုက္ခရောက်လိမ့်မယ်ပြေးကြစို့ဆိုပြီးတော့အိမ်ထဲကနေထွက်ပြီးတော့ခြေဥတရားပြေးကြအဲ့ဒီလိုထွက်ပြီးတော့ပြေးတဲ့အမူအရာတွေကိုဘယင်ကြီးကအိမ်အပြင်ဘက်ကနေအဲ့ဒီနန်းရံပေးကနေချောင်းကြည့်ပြီးတော့သူကကြည်ဟာဒီကောင်နေထွက်ပြေးကြပြီဘာကြောင့်ပြေးကြတာလဲမသိဘူးလက်ထက်မှာလည်းဘာမှပါမသွားဘူးခုနကတော့အိမ်တွင်းကနေပြီးတော့ရွတ်ပတ်နေတဲ့အတန်လည်းပဲကြားဂတ်တိတိဂတ်တိတိကိင်္ဂာနာဂတ်တိတိအဟံပိတံဇာနာမိဇာနာမိအဲ့ဒီအတန်လည်းကြားတော့ဒီအတန်ကြောင့်မို့ဒီတခိုးတွေပြေးကြတာဖြစ်မယ်ဆိုပြီးတော့ဘယင်ကြီးကအဲ့ဒီအိမ်ရဲ့နေရာလိပ်စာတွေအတိအကျသူကမှတ်ထားခဲ့တာအိမ်နံပါတ်ဘလောက်ဘာလန်းဘယ်ရက်ကွက်မှာဘာအိမ်ရှိတယ်ဆိုပြီးတော့သူကစိတ်ထဲမှာမှတ်သွားမှတ်သွားပြီးတော့သူနန်းတော်ကိုပြန်သွားပြီနောက်ကမိုးလင်းတဲ့အခါမှာညီလာခံကျင်းပတဲ့အခါမှာသူ့ရဲ့နန်းတော်သားတယောက်နန်းတွင်သားတယောက်ကိုဘယင်ကြီးကနေပြီးတော့ဒီအကြောင်းကိုပြောပြပြီးတော့မင်းဘယ်ရက်ကွက်ဘယ်လန်းမှာရှိတဲ့အိမ်နမဘလောက်မှာရှိတဲ့အဲ့ဒီအမျိုးသားတယောက်ကိုဘယင်ရဲ့အမိန့်ဆိုပြီးတော့ခေါ်ခဲ့ဆိုပြီးတော့ခေါ်ခိုင်းလိုက်ခေါ်ခိုင်းလိုက်တော့အဲ့ဒီနန်းတွင်သားတယောက်ကသွားပြီးတော့ခေါ်တာပေါ့ခေါ်တော့အဲ့ဒီနန်းတွင်နဲ့ရောက်လာတဲ့အခါမှာဘယင်ကြီးကမေးတာကဲအမောင်ညတုန်းကမင်းအိမ်မှာတခိုးနှစ်ယောက်ဝင်သွားတာတွေ့တယ်။အဲ့ဒီတခိုးတွေထွက်ပြေးသွားတာလည်းပဲတွေ့တယ်။မင်းဘာတွေရွတ်လိုက်တာလဲ။မင်းရွတ်လိုက်တဲ့အတန်လဲငါကြားတယ်။အဲ့ဒီမင်းရွတ်တဲ့ဂါထာလေးမြန်မန္တန်လေးမြန်ငါ့ကိုသင်မပေးနိုင်ဘူးလား။ မင်းသင်ပေးမယ်ဆိုရင်ငါပတ်စံ1000ပေးပါမယ်ကွာတဲ့ဟုတ်လားပတ်စံ1000ပေးမယ်ဆိုပြီးတော့ဘုရင်ကြီးကနေပြီးတော့သင်ခိုင်းတော့အဲ့ဒါဆိုလို့ရှင်အစဉ်ပြေပါတဲ့အရှင်မင်းကြီးကျွန်တော်မျိုးနဲ့ဒန်းတူညီမျှတဲ့နေရာလေးကိုတော့ထိုင်ပေးပါကျွန်တော်မျိုးဟိုလည်းပဲကလတန်တလုံးချပေးရှင်မင်းကြီးကိုလည်းပဲကလတန်တလုံးနဲ့ထိုင်ပါဆိုပြီးတော့ကတ္တိတိကတ္တိတိကိဉ္ကာရဏကတ္တိတိအဟံပိတံဇာနာမိဇာနာမိဆိုပြီးတော့တင်ပေးလိုက်တာဘုရင်ကြီးကလည်းပဲအဲ့ဒီမန္တန်လေးသဘောကျလို့ဆိုပြီးတော့ရွတ်တဲ့နေတန်းရွတ်တဲ့အချိန်တန်းရွတ်တတိယတန်းရွတ်တဲ့ခုနတော့ကတက္ကသိုလ်ပြည်ကနေပြီးတော့တင်းလာတဲ့နှုတ်မှုအတတ်ပညာလေးကလောလောဆယ်တော့ဘုရင်ရဲ့ဆုချတဲ့ငွေအတတ်ပြားတစ်ထောင်ရသွားပြီနော်သူ့ဘဝနည်းနည်းကြီးပွားသွားပြီအဲ့ဒီကနေပြီးတော့ဘုရင်ကြီးကတတိယတန်းရွတ်တတိယတန်းရွတ်နောက်တစ်ရက်ကျတော့ရှိတော်ကဘယင်းလေးဆိုတာဒီမုတ်စိတ်တွေကျင်းဆွဲတွေနှကမ်းမှုတွေမုတ်စိတ်မှုတွေရုပ်ဖို့ရရိပ်ဖို့ရအတွက်သူတို့ကစတ္တာတွေတွေထားလိရှိတယ်နော်စတ္တာတွေထားလိရှိတယ်အဲ့ဒီစတ္တာတွေကိုတဲ့အဲ့ဘယင်းကြီးရဲ့စစ်မလို့ပြောအောင်လဲတေနာပတိဆိုတာစစ်သူကြီးပေါ့ဘယင်းကြီးပြီးလို့ရှင်အကြီးဆုံးယာတုကိုခိုင်းယူထားတဲ့စစ်သူကြီးတယောက်ကဒီဘယင်းကြီးရဲ့ယာတုတွေကိုသူကလိုချင်တာလူချင်းနေတော့ဘယင်းကြီးအလစ်ကိုသူကချောင်းတာဘယင်းကြီးဗဇင်လစ်မလဲဘယင်းကြီးလစ်တာနဲ့ဒီဘက်နဲ့သူကဘယင်းကြီးကိုတတ်မယ်ဘယင်းကြီးကိုတတ်ပြီးတော့သူကဘယင်းလုံးမှာပေါ့အဲ့တော့အဲ့ဒီဘယင်းကြီးကိုအမြဲတမ်းမုတ်စိတ်ကျင်စွဲတွေကိုရိပ်ပေးတဲ့သတ္တသည်ယောက်ျားကိုအဲ့ဒီစစ်သူကြီးကချင်းကပ်ပြီးတော့သူကတိုင်မင်းတာကဲအမောင်သတ္တသည်မင်းဘယင်းကြီးကိုမကြခင်ရဲ့အပိုင်းအတွင်းမှာမုတ်စိတ်တွေကျင်စွဲတွေရိပ်ပေးရတော့မှာအဲ့ဒီလိုရိတ်တဲ့အချိန်မှာကွာတဲ့မင်းတင်တုံးသားလေးနဲ့မုတ်ဆက်ရိတ်တယ်လို့လည်းဟောဒီဘယင်းကြီးရဲ့လေဘင်းကိုဖြတ်ပြလိုက်ပါတဲ့အဲ့ဒီလိုဖြတ်မယ်ဆိုရင်မင်းကငါတပြားတထောင်ပေးမယ်ပတ်စံတထောင်ပေးနော်အဲ့ဒီနေ့မှာပဲသူကခိုင်းမှန်းတဲ့ပတ်စံတထောင်ပေးထားခဲ့တာပြီးလို့ချင်းဘယင်းကြီးတကယ်လို့တည်သားပြီဆိုရင်ငါကဘယင်းလုံးမယ်မင်းကစစ်သူကြီးလို့တဲ့စစ်သူကြီးယာသူကိုမင်းကငါပေးမယ်ဆိုပြီးတော့အဲ့ဒီစစ်သူကြီးကခိုင်းတာခိုင်းတော့ကြတော့အဲ့ဒီစတတဲ့ကလည်းပဲလောလောဆယ်လည်းပတ်စံတထောင်ကရထားတယ်။ဟောဘယင်းကြီးသေးသွားပြီဆိုလို့ချင်းလည်းပဲသူကစစ်သူကြီးယာသူကရအောင်ပါဆိုတော့စိတ်ဝင်စားတာပေါ့။စိတ်ဝင်စားတော့ဘယင်းကြီးကိုမုတ်စိတ်ကျင်စွာတွေရိပ်ပေးရမယ်နေ့တနေ့ရောက်လာရောက်လဲရောက်လာရောသူကဘယင်းကြီးကိုရေရင်မတ်တက်လေဘင်းကြီးလီးရတော့မှာဆိုတော့တင်းတုံးသားတုံးနေလို့မဖြစ်ဘူး။ထက်နေမှာဖြစ်မှာဆိုတော့အကျဉ်းချင်းခါခါအဲ့ဓာသွေးကြောက်ပေါ်မှာသွေးတဲ့အဲ့လိုသူဓာတ်သွေးနေတဲ့အချိန်မှာဘယင်းကြီးကမျက်နှာမှာစက်ပြတွေပါတွေအစင်းနဲ့တိုင်ရင်မတ်သူ့မန္တန်လေးတတိယလို့ယွတ်နေကတ္တိတိကတ္တိတိကိဉ္ကာရဏကတ္တိတိအဟံပိတံဇာနာမိဇာနာမိအာထုတ်နေဤအာထုတ်နေဤဘာအတွက်အာထုတ်နေတာလဲမင်းလုံနေတာငါသိတယ်ငါသိတယ်ဆိုပြီးတော့သူကဘယင်းကြီးကယွတ်နေတော့ခုနတော့ကစတ္တတယ်လေးကကြောက်လာပြီဟောငါသူ့လေဘင်းကြီးလီးတော့မှသူသိနေပြီတင်တယ်ဒုက္ခပါပဲငါ့ကိုတော့တည်တံပြီးတော့မှတင်နေဆိုပြီးတော့ကြောက်ကြောက်လန့်လန့်တုံတုံကြီးနဲ့တင်းတုံသားကြီးကိုလွန့်ပြပြီးတော့ဘယင်းကြီးခြေတော်သွားဖက်တဲ့အမှန်တော့ဘယင်းကြီးကတည်တာမဟုတ်ဘူးเนาะသူ့မန္တန်သူတတိယလို့ယွတ်နေတာယွတ်နေမှတော့တိုက်ဆိုင်သွားတော့အဲ့သူ့ရဲ့ခြေတော်ကိုလာဖက်တော့ကြတော့ဘယင်းဆိုတော့သူကဟိတ်နဲ့ဟန်နဲ့နေရလေဟဲ့အမောင်ဆက်တာတယ်မင်းဘာဖြစ်တာလဲအကြမ်းမဘယင်းကြီးကျွန်တော်မျိုးမပါလဲစစ်သူကြီးခိုင်းတာကိုကျွန်တော်မျိုးလုံးပြီးတော့မှကျွန်တော်မျိုးကိုအဲလုံးကြီးချမ်းသာခွင့်ပေးပါတေးတန်းလေးမပေးပါနဲ့ဘယင်းကြီးကဘာမှမသိဘူးနဲ့သူကသူကြောက်ကြောက်လန့်လန့်နဲ့ဘယင်းကြီးကိုတငိုတီးနဲ့ခြောက်ထားမှအဲ့ဒီဘယင်းကြီးကတိသွားတော့တော်တော်ဒေါသထွက်သွားတယ်ဒီစစ်သူကြီးတော်တော်ရုပ်မာတာငါ့ကိုတက်ခိုင်းတယ်အဲ့တော့ဒီစစ်သူကြီးကိုတော့ငါတန်းပြီထားလို့မဖြစ်တော့ဘူးဆိုပြီးတော့စစ်သူကြီးကိုခေါ်ခိုင်းပြီးတော့ဒီလိုဒီเจ้าနေလောက်ခိုင်းတာဟုတ်ရဲ့လားဟိုเจ้าမန်ကြောင့်တော်တော်ဦးတင်တော့ကဲမင်းဒီလောက်ဒီစိတ်ရုပ်မာရှိရင်ငါတန်းပြီနဲ့မင်းနဲ့မထိုက်တန်ဘူးငါတိုင်းပြည်ကနေမင်းလွတ်ရသွားတော့ဆိုပြီးတော့ပြည်နေနံပေးလိုက်တယ်တဲ့ခုနတော့ကစတ္တတဲ့ကိုလည်းပဲအဲ့ဒီစစ်သူကြီးနဲ့အတူထက်လိုက်ပြီးတော့ဘယင်းကြီးကစဉ်းစားလာတော်သေးတယ်တဲ့တေတွင်းကနေပြီးတော့လွတ်လာတာငါဒီတေပေးရလွတ်တာဘယ်သူကြောင့်လွတ်တာလဲလို့အပြန်ပြန်လန်လန်နှဖူးတို့ပေါ်လက်တင်ပြီးတော့စဉ်းစားလိုက်တော့သူ့ကိုဒီမန္တန်လေးတင်ပေးသွားတဲ့ဘာသာနဲ့ဒီမျိုးသားတက္ကသိုလ်ပြန်ចောင်းသားလေးရဲ့ကျေးဇူးပဲဆိုတာအရှင်မင်းကြီးကသိသွားတယ်။ ဒီကြောင့်သားလေးသာဒီမန္တန်ကိုငါသင်မပေးခဲ့ရင်ဒီဆက်တာတရားငါ့ကိုလည်းပင်ဖြတ်တော့မယ်လည်းပင်ဖြတ်ရင်ငါတည်သွားမယ်တည်လို့ရှိရင်ဒီစစ်သူကြီးကဘယင်ဖြစ်အဲ့တော့ဒီကြောင့်သားလေးရဲ့ကျေးဇူးကြောင့်ငါအသက်ချမ်းသာရတယ်ငါရှင်ဘယင်စည်းစိမ်ကိုလည်းပဲဆက်လက်ခံစား권ရတယ်ဆိုပြီးတော့အဲ့ဒီကြောင့်သားလေးကိုခေါ်ခိုင်းပြီးတော့ထွက်သွားတဲ့စစ်သူကြီးရဲ့နေရာမှာစစ်သူကြီးယာလူပေးလိုက်တယ်တဲ့မှန်ရဲ့လားအဲ့ဒါအဲ့ဒီကြောင့်သားလေးဘဝနေချင်းညာချင်းညာလေးတဲ့ဘဝနေပြီးတော့စစ်သူကြီးဖြစ်တော်တာဘာကြောင့်လဲသူတတ်ထားတဲ့နှုတ်မှုပညာကျွမ်းကျင်လို့တဲ့မှန်ရဲ့လားမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူခဲ့တဲ့သိပ္ပမင်္ဂလာနဲ့ပြည့်စုံလို့အဲ့ဒီဘဝမှာပဲကြီးပွားသွားတယ်အဲ့ဒီဘဝမှာပဲချမ်းသာသွားတယ်အဲ့ဒီဘဝမှာပဲရာထူးကြီးတဲ့နေရာရောက်သွားတယ်မှန်တယ်နော်အဲ့ဒါကြောင့်မို့သိပ္ပမင်္ဂလာနဲ့ပြည့်စုံမှုကလည်းပဲသိပြီးတော့အရေးကြီးပါတယ်မိမိတို့လောကီလူသားဘဝမှာပဲဖြစ်ဖြစ်လောကုတ္တရာလူသားဘဝမှာပဲဖြစ်ဖြစ်နေရာတိုင်းနေရာတိုင်းဒီသိပ္ပမင်္ဂလာယောဂီတွေမှာလည်းပဲယောဂီတွေတကြွရမယ်အလုပ်တွေခုနဥစဉ်ပြောပြခဲ့ပြီနော်ဒါတွေမကြွန့်ကျင်ပဲနဲ့တရားအထုလို့ရတော့အပူပဲခါးညောင်းတာပဲဖတ်တယ်မှာဟုတ်လားယောဂဝေနာတွေဝေနာတန်တွေခံစားတာပဲဖတ်တယ်မှာဒီအလုပ်တွေမကြွန့်ကျင်ပဲနဲ့တရားအလုပ်အထုပြီဆိုလို့ရှင်တော့ရှေ့ဆက်ပြီးတော့ဝိပဿနာတတိသမာဓိဉာဏ်တွေဖြစ်ဖို့ကလည်းပဲသိလားလားမရှိဘူးဒါကြောင့်မို့ယောဂီမှန်လို့ရှင်လည်းပဲယောဂီတွေရဲ့အလုပ်ကိုကျွမ်းကျင်ပြီးဆိုလို့ရှင်ရတော့ကြီးပွားဖို့ချမ်းသာဖို့ပဲရှိပါတယ်တဲ့။လောကီလောကုနှစ်ဖြာသောအကျိုးတွေကိုပေးစေနိုင်တဲ့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောခဲ့တဲ့သိပ္ပမင်္ဂလာကိုမိမိတို့လည်းပဲရအောင်မိမိတို့ဘဝမှာကျင့်ကြံပွားများကြိုးစားအားထုတ်ကြရမယ်။ကျင့်ကြံပွားများကြိုးစားအားထုတ်ကြခြင်းအပြင်မိမိတို့လူရှိရာတောင်းတအကောင်းမြတ်တဲ့သုတ္တဆင်းမြန်ပေါင်းနဲ့ပြည့်စုံကြကုန်ပြီလေရင်ကိလေသာခတဲ့ဆင်းရဲခတဲ့ငြိမ်းတဲ့နိဗ္ဗာန်ချမ်းသာကိုကိုစီကိုငါမျက်မှောက်ပြုလွယ်နိုင်ကြသည့်ယောဂီတော်စင်များဖြစ်နိုင်ကြပါစေ။အာဓုအာဓုအာဓု